Welcome to the Voice of America in Burmese.
လာမနေ့ခင်မတော်တာရှင်များရှင် VO American အသံရဲ့2023ခုနှစ်မေလ9ရက်အင်္ဂါနေ့မနေ့ခင်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line တော်မီတာ24 40 50နဲ့ VO ရဲ့ Facebook စာမျက်နှာကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ကျမနန်လာဝါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်တမောင်သားမှာအနည်းခတ်သိမ်းကြီးကြပါစေခင်ဗျာဒီကနေ့တက်လာတဲ့သတင်းတွေကတော့ဒုတိယကွာဆက်နာစီတွေပေါ်အောင်ပွဲနဲ့အမရပွဲနဲ့အဖြစ်မေလ၈ရက်နေ့ကိုယူကရိန်းတပ်ပရကတရားဝင်သတ်မှတ်ပြတ်ထန်းလိုက်ပါတယ်ဂျာမနီနိုင်ငံမျိုးတော်ဘာလင်မှာတော့ဒုတိယကွာဆက်အမသာဆိုဗီယက်အထိမ်းအမှတ်နေရာသုံးခုမှာရုရှားအလံနဲ့တစိမ့်ပြတ်ထားတာတွေကိုပိတ်ပင်လိုက်ပါတယ်ဒီကနေ့မေလ9ရက်နေ့ကနေ17ရက်နေ့ထိအင်ဒိုနီးရှားနိုင်ငံမှာကျင်းပမဲ့ရှစ်တောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးအစည်းအဝေးအတွင်းမှာမြန်မာနိုင်ငံရဲ့အကြတဲ့ကိစ္စဟာအဓိကဆွေးနွေးစရာတစ်ခုဖြစ်လာမဲ့သတင်းတွေနဲ့တခြားမြန်မာနိုင်ငံကသတင်းတွေကိုနားထောင်နေပဲတင်ပြပေးကြပါပါ
။ကောင်းပါပြီရှင်။စကိုင်းနိုင်ခင်ဦးဖက်မှာစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးအတွက်ပြည်သူအများအပြားတင်းရှောင်နေရတဲ့သတင်းကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။တိုက
်ပွဲကြီးနေမှုစောင့်ရှိတာကြောင့်ကျင်းစခန်းကိုကျွန်တော်ဒီလမ်းပေါ်ဝင်ဖြစ်တာကြောင့်အမုံရွာတစ်ထက်ဒီလမ်းကိုကျွန်တော်တို့ဒီကားကို
အပြည့်အစုံကိုတော့နောက်ပိုင်းမှာရှူစားနားဆင်ရဖို့ရှိပါတယ်ဒါအပြင်မန္တလေးတိုင်းစင်ကူမြို့နယ်နဲ့မတရားမြို့နယ်တို့ကြားကခြေရွာတွေကိုစစ်ကောင်စီတပ်နဲ့ပြူစောထိတပ်ဖွဲ့ဝင်တွေပူးပေါင်းပြီးတော့စစ်ထိုးစစ်ဆင်နေတာတကမြန်မာအပါအဝင်အာရှနိုင်ငံတွေရဲ့ဒေသချုံမာနှစ်ပူချိန်တွေအရင်နှစ်တွေထက်ပိုးပြီးတော့တိုးလာတာဆတဲ့သတင်းတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့ဒီတွေ့ဆုံဝင်မြန်ခတ်တစ်ခုနဲ့အတူစီးပွားရေးလူမှုရှုခင်းဆတဲ့အပစင်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောက်သတင်းတွေကိုဦးတင်မောင်သားနဲ့ကျမနန်းလောင်ပြောပြပါမယ်ရှင
်။ဒုတိယကွာဆက်နာစီတွေပေါ်အောင်နိုင်ခြင်းနဲ့အမရပွဲနေ့အဖြစ်မေလ၈ရက်နေ့ကိုတရားဝင်သတ်မှတ်ပြထားလိုက်တဲ့ဥပဒေကိုယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကလက်မှတ်ရေးထိုးလိုက်ပါတယ်။မေလ9ရက်နေ့ကိုလည်းဥရောပနေအဖြစ်သတ်မှတ်လိုက်တဲ့အကြောင်းအခုလိုပြောပါတယ်
။ Мы боролись от тоди и боремся зараз заради того, чтобы никто и никогда
ဒီကနေ့ဥပဒေကိုကျွန်တော်လက်မှတ်ရေးထိုးလိုက်ပါတယ်။မနက်ဖြန်ကစပြီးနှစ်တိုင်းမေလ9ရက်နေ့ကိုသမိုင်းဝင်စည်းလုံးညီညွတ်ခြင်းအဖြစ်ကျွန်တော်တို့အထိမ်းအမှတ်ပြုကြမှာပါ။နာဇီဝါဒကိုချိန်မုန်းခဲ့တဲ့ဥရောပတိုက်သားတွေစည်းလုံးညီညွတ်ကြပြီးရုရှားပစစ်ဝါဒကိုအနိုင်တိုက်ကြမှာဖြစ်ပါတယ်လို့သမ္မတဇယ်လန်စကီကပြောဆိုသွားခဲ့တာပါ။ဥရောပနိုင်ငံအများစုကဂျာမနီလက်နက်ချတဲ့မေလ၈ရက်နေ့ကိုအဲဒီလိုနှစ်ပတ်လည်နေ့ဖြစ်သတ်မှတ်ကြပြီးရုရှားကတော့မေလ9ရက်နေ့ကိုသတ်မှတ်ပါတယ်။ယူကရိန်းကလည်းဆိုဗီယက်အောက်မှာရှိတဲ့နိုင်ငံတွေအတိုက်အရင်တုန်းကတော့မေလ9ရက်နေ့ကိုနာဇီတွေပေါ်အောင်ပွဲနေ့ဖြစ်ကျင်းပခဲ့ရတာကဒီနေ့ကစပြီးခုလိုတရားဝင်မေလ၈ရက်နေ့အဖြစ်ပြောင်းလဲသတ်မှတ်လိုက်တာဖြစ်ပါတယ်။မေလ9ရက်နေ့ကိုတော့ရုရှားကျူးကျော်စစ်ကိုစန့်ကျင်အောင်မှာဥရောပကထောက်ခံတာကိုအသိမှတ်ပြုတော့အဖြစ်ဥရောပနေအဖြစ်ယူကရိန်းတပ်ပရကသတ်မှတ်ပြတ်ထန်းလိုက်ပါတယ်ရုရှားကတော့ဒီနေ့မေလ9ရက်နေ့မှာဒုတိယကွာဆက်နာဇီတွေပေါ်အောင်ပွဲနေ့ဖြစ်ယင်းမီနီမှာအခမ်းအနားကျင်းပမှာဖြစ်ပါတယ်ယူကရိန်းကတိုက်ခိုက်မှာကိုစိုးရိမ်တဲ့အတွက်လုံခြုံရေးကိုတော့တင်းတင်းကြပ်ကြပ်ချတာပါတယ်ဒါပေမဲ့ရုရှားရဲ့တခြားဒေသတွေမှာတော့စစ်ပွဲကြောင့်အောင်ပွဲနေ့ကိုကျင်းပမှာဖျက်ထားကြပါတယ်
ဂျာမနီနိုင်ငံမြို့တော်ဘာလင်မှာရှိတဲ့ဒုတိယကမ္ဘာစစ်အမှတ်အသားဆိုဗီယက်အထိမ်းအမှတ်နေရာ၃ခုမှာရုရှားအလံနဲ့ဒီစိတ်ပြသထားရှိမှုကိုဘာလင်အထက်တရားရုံးတစ်ခုကတနင်္လာနေ့မှာပိတ်ပင်လိုက်ပါတယ်။ရုရှားအလံတွေနဲ့ရုရှားစစ်သက်အမှတ်အသား Saint George Pejo တွေပြသထားခြင်းအပြင်ရုရှားရဲ့ယူကရိန်းစစ်ကိုထောက်ခံတဲ့သဘောတရားနေရဆိုတဲ့ရဲတပ်ဖွဲ့ရဲ့စိုးရိမ်မှုကိုသဘောတူတယ်လို့တရားရုံးကဆုံးဖြတ်ပါတယ်။ချီတင်ကေတရကြောင့်စစ်ကိုလက်ခံပြီးတော့အကြံဖက်မှုကိုလိုလာတဲ့ဆိုရဲနားလေသဘောပေါက်မှုဖြစ်နိုင်တယ်လို့တရားရုံးထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒုတိယကမ္ဘာစစ်အဆုံးသတ်တဲ့အထိမ်းအမှတ်အဖြစ်အဲ့ဒီနေရာတွေမှာမေလ၈ရက်နဲ့9ရက်နေ့လုတ်တဲ့အခမ်းအနားတွေအတွင်းယူကရိန်းနဲ့ရုရှားအလံတွေဖော်ပြမှုကိုရဲတပ်ဖွဲ့ကပိတ်ပင်ခဲ့တာပါ။ဒါကိုယူကရိန်းနဲ့ရုရှားအဖွဲ့အစည်းတွေကကန့်ကွက်ခဲ့တဲ့နောက်ဘာလင်အောက်တရားရုံးတစ်ခုကပြီးခဲ့တဲ့စနေနေ့မှာအဲ့ဒီပိတ်ပင်မှုကိုပယ်ဖျက်ခဲ့တာပါ။ဒီဆုံးဖြတ်ချက်ကိုယူကရိန်းတက်ကြွလှောက်ရှားသူတွေကတော့ကြိုဆိုခဲ့ကြပေမဲ့လို့ရုရှားအလံခွင့်ပြုတဲ့အပေါ်မှာဆိုရင်ကြောင့်ပြောပါရယ်ရုရှားစစ်တပ်ရဲ့ Saint George Pejo တင်ငေတာဟာယူကရိန်းကိုရုရှားတိုက်ခိုက်မှုတွေကိုဂုဏ်ပြုတဲ့သဘောနဲ့2014ခုနှစ်ကတည်းကအသုံးပြုခဲ့ကြတယ်လို့ဂျာမနီကယူကရိန်းတက်ကြွလှောက်ရှားသူတွေကပြောပါရယ်။ဒါကြောင့်ရုရှားအလံနဲ့တင်ငေတာအသုံးပြုမှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကအထက်တရားရုံးကိုအယူခံဝင်ရမှာအထက်တရားရုံးကအခုလိုရဲတပ်ဖွဲ့ရဲ့ဆုံးဖြတ်ချက်ကိုအတည်ပြုပေးလိုက်တာပါ။အယူခံဝင်ရမှာယူကရိန်းအလံဖော်ပြမှုနဲ့ပတ်သက်လို့မပါဝင်တာမလို့အခုအထက်တရားရုံးဆုံးဖြတ်ချက်ကတော့ယူကရိန်းအလံဖော်ပြမှုကိုတည်ရောက်မှုမရှိပါဘူး။
တရုတ်နဲ့အမေရိကန်ကြားဆက်ဆံရေးတည်ငြိမ်ရေးကိုထိတ်တန့်ဦးစားပေးထားရှိဖို့တရုတ်နိုင်ငံရဲ့ဝန်ကြီးချင်ကန်ကတောင်းဆိုလိုက်ပါတယ်။အမေရိကန်သားမှကြီးတဲ့တင်းလာနေကဘေကျင်းမှာတွေ့ဆုံမှာတရုတ်နိုင်ငံရဲ့ဝန်ကြီးကအခုလိုပြောကြားလိုက်တာပါ။ထိတ်တန့်ဦးစားပေးကတရုတ်အမေရိကန်ဆက်ဆံမှုတည်ငြိမ်ရေးဖြစ်ပါတယ်။ရိုးရင်းလာတာကိုရှောင်ကြဖို့နဲ့နိုင်ငံခြားမတော်တဆမဖြစ်ရအောင်ကာကွယ်ကြဖို့ဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးကအမေရိကန်သားမှကြီးနီကိုလတ်စ်ဘန်းစ်ကိုပြောကြားခဲ့တယ်လို့တရုတ်နိုင်ငံပိုင်းမီဒီယာတွေကဆိုပါတယ်။ဒီချက်တွေအားနိုင်ငံဆက်ဆံရေးအတွက်ခြေကသဘောတူမျှချက်တွေဖြစ်တယ်လို့လည်းတရုတ်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။အမေရိကန်ဘက်ကမှားယွင်းတဲ့စကားနဲ့လောက်ရတွေကြောင့်ဆက်ဆံရေးပြည့်ဝင်းခဲ့ရတာဖြစ်တယ်လို့လည်းမစ္စတာချင်ကန်ကပြောကြားခဲ့တယ်လို့ဆိုပါတယ်။တရုတ်တို့တချို့လို့ဆွဆွဲခဲ့တဲ့ဘူပေါင်းကြီးတွေကိုပြစ်ချခဲ့ပြီးတဲ့နောက်ဒါခါနိုင်ငံခြားအစင်းမြင့်ဆုံးတွေ့ဆုံဆွေးနွေးရေးတွေကတခုဖြစ်ပါတယ်။အဲ့ဒီဘူပေါင်းကိစ္စကြောင့်ပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးရဲ့တရုတ်ခီးစဉ်လည်းပြတ်ခဲ့ရပါတယ်။တနင်္လာနေ့မှာပဲတရုတ်နိုင်ငံရဲ့ဝန်ကြီးဟာဥရောပကိုထွက်ခွာသွားပြီးဂျာမနီပြင်သစ်တဲ့နော်ဝေးတို့ကိုတွားရောက်မှာပါ။အဲ့ဒီနေ့မှာပဲထိုင်ဝမ်ကျွန်းကာကွယ်ရေးဝန်ကြီးချူကိုချန်ကအမေရိကန်ကနေဒေါ်လာ3,500တန်လက်နက်တွေဒီနေ့တွင်ရရှိလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောကြားလိုက်ပါတယ်။ COVID ကပေးကြောင်းအမေရိကန်ကမပေးနိုင်ခဲ့တဲ့လက်နက်တွေဖြစ်တယ်လို့လည်းပါလီမန်မှာမေးတဲ့မေးခွန်းကိုဖြေကြားခဲ့ပေမဲ့အသေးစိတ်ကိုတော့ပြောကြားမသွားခဲ့ပါဘူး။2022ခုနှစ်စက်တင်ဘာလမှာထိုင်ဝမ်မူဝါဒဥပဒေကိုအမေရိကန်ကအတည်ပြုခဲ့ပြီးထိုင်ဝမ်ကို၄တိတာကာလအတွင်းမှာဒေါ်လာ4.5 billion စီရေးအကူအညီပေးဖို့ပြဋ္ဌာန်းခဲ့တာပါဒီအတွက်လည်းတရုတ်ကဒေါ်သဘုံထားခဲ့ပါတယ
်တရုတ်သမ္မတရှီကျင်းပင်တူတရာယူကရိန်းစစ်နဲ့ပတ်သက်လို့ရုရှားသမ္မတပူတင်ကိုဩဇာလွှမ်းနိုင်တယ်လို့ဥရောပမဟာမိတ်တွေကယူဆလာတဲ့အခါမှာရုရှားကိုတရုတ်ရဲ့ချင်းကပ်မှုနဲ့ပတ်သက်လို့အမေရိကန်ဘက်ကတစိ့တပိုင်းနာသဘောထားပြောင်းလာပုံရတယ်လို့လှိလာသူတွေနဲ့အမေရိကန်အရာရှိဟောင်းတချို့က VOA ကိုတုံ့သက်ပြောဆိုပါတယ်ယူကရိန်းကိုငြိမ်းချမ်းရေးကိုယ်စားလှယ်တူဆီလိုမယ်လို့တရုတ်ကကြေညာထားပေမဲ့တရုတ်အနေနဲ့ယူကရိန်းအရေးမှာတမာတမကြကြရှိပါမလားလို့တန်ရရတွေကတော့ရှင်းနေစေပါယူကရိန်းစစ်ပွဲနဲ့ပတ်သက်လို့တန်တမာရေးနီလာအရာအဖြေရှာဖို့နဲ့အဖြစ်ခရရဆဲမှုတွေဖြစ်လာစေဖို့အာရှဥရောပအရေးဆိုင်ရာတရုတ်အထူးကိုယ်စားလှယ်လီဟွီဟာယူကရိန်းကိုမကြခင်သွားမယ်လို့မျှော်လင့်ရပါတယ်။အထူးကိုယ်စားလှယ်လီဟာရုရှားစကားကိုကြွညွန့်ချင်းပြောဆိုနိုင်ပြီးတော့2009ခုနှစ်ကနေ2019ခုနှစ်ထိရုရှားနိုင်ငံဆိုင်ရာတရုတ်အထူးကိုယ်စားလှယ်တာဝန်ယူခဲ့ဖူးသူပါ။ယူကရိန်းအရေး12ချက်ပါငြိမ်းချမ်းရေးအဆိုပြုချက်ကိုတရုတ်ကတင်ပြထားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကတော့ဖေဖော်ဝါရီ24ရက်ကလုပ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာရုရှားစစ်ကိုထောက်ခံနေခြင်းအပြင်ညင်ညာရဲ့အဆိုပြုလို့မရနိုင်ဘူးဆိုတာကိုသတိပေးပြောဆိုခဲ့ပူပါတယ
် VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1.1 ညလိုင်းဒိုမီတာ40 kHz 0.43ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလံမီတာ190 kHz 1505ရောကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။အင်္ဂါနေ့မနက်ကင်းသတင်းတွေကို VOE ကဆက်လက်ကြေညာနေပါတယ်။ဆော်ဒီအာရေဗျနိုင်ငံဂျရာမြို့မှာဆူဒန်ပဋိပက္ခရဲ့ benefit ကိုယ်စားလှယ်တွေရဲ့ဆွေးနွေးပွဲကတိုးတက်မှုမရှိပေမဲ့ဆူဒန်နိုင်ငံရဲ့မြို့တော်မှာတော့တနင်္လာနေ့မှာလေကြောင်းတိုက်ခိုက်မှုတွေဖြစ်နေပါတယ်။လူသားချင်းစာနာထောက်ထားရေးသဘောတူညီချက်ရရှိဖို့နှစ်ဖက်ကိုယ်စားလှယ်ဖွဲ့တွေကဂျရာမြို့မှာတနင်္လာနေ့ကစပြီးတွေ့ဆုံဆွေးနွေးနေကြနေတာပါဒီဆွေးနွေးပွဲကိုအမေရိကန်နဲ့ဆော်ဒီအာရေဗျတို့ကကြောထောက်နောက်ခံပေးထားကြပါတယ်ဒါပေမဲ့ဒီလိုကြောထောက်နောက်ခံပေးရမှာအီဂျစ်နဲ့ UAE တို့ပါမလာတဲ့အတွက်သဘောတူညီချက်ရပါမလားလို့လည်းတချို့သုံးသပ်သူတွေကတန်ရရှိနေကြပါတယ်လမ်းမဲရက်တွေမှာဆက်လက်ဆွေးနွေးကြမှာဖြစ်ပြီးရေတို့အပြည့်ရရေးအကူအညီပေးတာချောမွေ့ရင်းနဲ့အခြေခံဝန်ဆောင်မှုတွေပြန်ပေးနိုင်ရေးအတွက်ဆွေးနွေးပွဲတွေကိုကျင်းပခဲ့ကြတာဖြစ်ပါတယ်နဖက်လုံးကနိုင်နိုင်တယ်လို့မြင်နေကြကြောင်းအမည်မဖော်လို့တဲ့ sorry တန်တမာတယောက်က AFP သတင်းကိုပြောပါတယ်တိုးတက်မှုမရှိသေးသလိုတာရှေတီတတ်မဲ့အပြစ်ခတ်ရစရေးကလည်းစပွဲပေါ်ကိုရောက်မလာသေးဘူးလို့အဆိုပါတန်တမာကဆိုပါတယ်သဘောတူညီချက်ကိုရောက်ဖို့တဲ့ American နဲ့ sorry Arabia တို့စီကမျက်နှာသာရအောင်ကြိုးစားနေကြတာကပိုများနေတယ်လို့ဆူဒန်နိုင်ငံခါတုံမြို့အခြေစိုက် Confluence Advisory မူဝါဒလေ့လာရေးအဖွဲ့ထူထောင်သူခူးလွတ်ခိုင်းကပြောပါတယ်စူရာစစ်တပ်ဗိုလ်ချုပ်ကြီးအက်ဒယ်ဖာဒာအယ်ဘာရမ်နဲ့အရင်ကဒုတိယအကြီးအကဲဖြစ်ခဲ့ပြီးအခုသူနဲ့တိုက်ခိုက်နေတဲ့ RSF ပြည်သူ့စစ်အဖွဲ့ဗိုလ်ချုပ်ကြီးမိုဟာမက်ဟမ်ဒန်ဒိုင်ဂလိုတို့ဟာအေဗီလာ19နှစ်ကစပြီးတိုက်ခိုက်နေခဲ့ကြတာဖြစ်ပါတယ်အခုဆိုရင်လေးပတ်ထဲရောက်ရှိလာခဲ့ပြီးဖြစ်ပါတယ်စစ်ပွဲအတွင်းမှာတိုက်ဆုံသူ250ကျော်လာပြီး9,000ကျော်ဒဏ်ရာရရှိခဲ့ကြတယ်လို့နနက်ကင်ပဋိပက္ခကိုလေ့လာရင်းနဲ့အချက်လက်စုဆောင်ရေးစီမံရေးအဖွဲ့ကပြောပါတယ်
မေလ9ရက်နေ့ကနေ10ရက်နေ့အထိအင်ဒိုနီးရှားနိုင်ငံမှာကျင်းပမဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံထိပ်တည်အစည်းအဝေးအတွင်းမြန်မာနိုင်ငံရဲ့အကြအတဲ့ကိစ္စဟာအဓိကဆွေးနွေးစရာတစ်ခုဖြစ်လာမယ်လို့တန်တမန်တွေကပြောကြပါရယ် အာဆီယံအလဲကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံရဲ့ကြိုတင်ပြင်ဆင်ထားတဲ့အစီအဝေးအပြည့်အသတ်ထုတ်ပြန်ချက်မူကြမ်းထဲမှာတော့အာဆီယံအနေနဲ့လေကြောင်းတိုက်ခိုက်မှုတွေကိုအပြင်းထန်ကန့်ကွက်ရှုံချပြီးအကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့တောင်းဆိုထားတယ်လို့ AFP သတင်းမှာဖော်ပြပါရယ် AFP ကရထားတဲ့ထုတ်ပြန်ချက်မူကြမ်းထဲမှာမြန်မာနိုင်ငံရေးကိုငြင်းငြင်းချမ်းချမ်းအပြေထုံနိုင်မဲ့အားလုံးပါဝင်တဲ့ဆွေးနွေးပွဲဖြစ်လာဖို့ဆိုရင်အကြမ်းဖက်မှုတွေရပ်တန့်ခြင်းကလာတစ်ခုဒီတော့အခင်အကျင်းဖြစ်လိမ့်မယ်လို့ဖော်ပြထားတယ်လို့ဆိုပါရယ်အကြမ်းဖက်မှုတွေရပ်တန့်ပြီးတော့ဆွေးနွေးပွဲဖြစ်လာဖို့ဆိုတဲ့အာဆီယံအဖွဲ့ကြီးရဲ့မြန်မာအရေးပုံသဘောထားတဲ့လွန်ခဲ့တဲ့နှစ်နဲ့ကလေးကထုတ်ပြန်ထားပေမဲ့လက်တွေ့ဖြစ်မလာသေးတဲ့အပေါ်ဝေဖန်မှုလည်းရှိနေပါတယ်။ငြိမ်းချမ်းရေးဖြည့်ရှင်မှုအာဆီယံကတိုက်တွန်းနေချိန်မှာပဲအတိုက်အခံအဖွဲ့တွေထိန်းချုပ်ထားတဲ့ခြေရွာတရားကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့လို့လူတရာကျော်တေဆုံခဲ့ရပြန်ပါတယ
်။ရာသီဥတုအပြောင်းနဲ့ရင်ဆိုင်တိုက်ဖြတ်ရမှာတိုင်းရင်းသားတွေနဲ့ဒေသခံရရွာအတိုက်ဝင်းတွေကိုအားပေးဖို့ရည်ရွယ်ပြီးအင်ဒိုနီးရှားနိုင်ငံရဲ့ရပ်ဘက်အဖွဲ့စည်းတွေကတနင်္လာနေ့မှာရန်မုံငွေတရက်ကိုထူထောင်ထားလိုက်ကြပါတယ်။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ Wallhi လျံမြေပြည်ပြင်ပြောင်းလဲယာယီပူပေါင်းအဖွဲ့ KPA နဲ့ဌာနေတိုင်းသားပြည်သူများ NGO အဖွဲ့ AMAN တို့ကနူစန္တရာရမွေအဖွဲ့ကိုထူထောင်လိုက်ကြတာပါ။ဒါဟာဌာနေတိုင်းသားတွေနဲ့ဒေသခံရရွာအတိုက်ဝင်းကိုယာတိဥဒ္ဓဆိုင်ရာလုပ်ငန်းတွေအတွက်ဓာတ်ရိုက်ငွေကြေးထောက်ပံ့ပေးမဲ့ပထမဆုံးသောရန်ပုံငွေပံ့ပိုးရေးနည်းလမ်းလည်းဖြစ်ပါတယ်။ American နိုင်ငံ Cheshire Food Foundation နဲ့ Packet Foundation တို့ကလည်းကန္တူရမွေဖြစ် American Dollar 3သန်းကိုထည့်ဝင်ပေးကြမှာပါ။ဥဒုရာသီပြောင်းလဲမှုတိုက်ဖြတ်ရေးရမုံဝင်ချထားရမှာဒေသခံဌာနေတိုင်းရင်းသားတွေနဲ့အောက်ခြေရက်ရွာအတိုက်ဝန်းကိုချထားပေးရမှာအားနဲ့နေပြီးမညီမမျှဖြစ်နေပါတယ်ဒီရမုံဝင်ဟာအဒီလိုမမျှမတဖြစ်နေတာကိုပြန်တဲ့ရင်းနဲ့ဒေသခံတွေမှာအရင်မြစ်တွေရှိရင်ပို့ပြီးထည့်အောင်ဆောင်ရွက်နိုင်တယ်ဆိုတဲ့ယူဆချက်မှန်ကန်ကြောင်းပြသဖို့ဖြစ်တယ်လို့ Food Foundation ဥက္ကဋ္ဌ Darren Walker က AB သတင်းဌာနကိုတနင်္လာနေ့ကပြောကြားခဲ့ပါတယ်
မြန်မာနဲ့နယ်စပ်ချင်းဆက်အိန္ဒိယနိုင်ငံမဏိပူပြည်နယ်အတွင်းမှာပြီးခဲ့တဲ့တစ်ပတ်အတွင်းမျိုးနွယ်စုတစ်ခုရဲ့ချီတက်ဆန္ဒပြပွဲကနေရုံရင်းဆန်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်ပြည်နယ်အတွင်းမငြိမ်သက်မှုတွေဖြစ်လာခဲ့ပါတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမဏိပူပြည်နယ်အတွင်းလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေကြောင့်လူ54ဦးထက်မနည်းသေဆုံးခဲ့ပြီးတော့လူ1000ကျော်ထွက်ပြေးတိမ်းရှောင်နေကြရတယ်လို့စစ်တပ်ကတနင်္ဂနွေနေ့ကထုတ်ပြန်ပါတယ်။မြန်မာနယ်စပ်တစ်လျှောက်မှာတိုက်ရင်အားထောင်ကနန်းဖြန့်ချထားပြီးတော့ညမထွက်ရအမိန်ထုတ်ပြန်ထားသလိုအင်တာနက်တွေလည်းဖြတ်တောက်ထားပါတယ်။ပြည်နယ်အတွင်းလူအများစုဖြစ်တဲ့ကသဲခေါ်မဏိပူလူမျိုးတွေကိုတိုင်းရင်သားအဖြစ်သတ်မှတ်ရေးဆောင်ရွက်ချက်အပေါ်မှာကူကီးအပါအဝင်အခြားမျိုးနယ်စုတွေကမကြေမနက်ဖြစ်ရကအခုလိုအဓိကယုံနေပါဖြစ်လာခဲ့တာပါ။ဆန္ဒပြပွဲကနေကသဲအများစုနေထိုင်ရာအင်ဖာမာနေအိမ်တွေဖျားကြောင်းတွေမိရှုဖျက်ဆီးခံခဲ့ရပါတယ်။ပြည်နယ်အတွင်းလူများစုကသဲလူမျိုးတွေကိုတိုင်းရင်သားအဖြစ်သတ်မှတ်ပေးလိုက်မယ်ဆိုရင်အစိုးရလုပ်ငန်းတွေရောကောလိပ်ကျောင်းဝင်ခွင့်တွေမှာပါသစုံတရားအချိုးကျခန်းစားခွင့်ရစီမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမဏိပူပြည်နယ်မှာဆိုရင်လူမျိုးရေးတင်းမာမှုတွေခွဲထွက်ရေးလှုပ်ရှားမှုတွေနဲ့ဆယ်စုနှစ်နဲ့ချီငြိမ်မသက်ဖြစ်နေလေရှိပါတယ်။အင်္ဂါနေ့မနေ့ပိုင်းထိတ်တန့်ရောက်တဲ့တွင်ကိုတော့ဦးတင်မောင်တန်းနဲ့ကျမနောင်လောင်ပြောပြခဲ့တာပါရှင် VOA မြန်မာပိုင်းရဲ့စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်စကိုင်းတိုင်းခင်ဦးမြို့နယ်အရှိချမ်းနဲ့အနောက်ချမ်းမှာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေရမှာတိုက်ပွဲတချို့ဖြစ်ပွားပြီးတော့ဒေသခံအများအပြားနေရာကတိမ်းရှောင်နေရပါတယ်။ပလဲမှာတော့စစ်တပ်ဂိတ်စခန်းတစ်ခုကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပစ်ခတ်တယ်လို့သိရတယ်လို့ဆလင်ကြီးဖက်မှာလည်းနေအိမ်တွေမိရှုခံရတာတွေရှိနေပါတယ်။စကိုင်းတိုင်းထဲကအခြေအနေအပြည့်စုံကိုတော့ကိုရဲမောင်ကပြောပြထားပါတယ်ရှင်
။စည်ရေးပရိပခအတင်းမာနေတဲ့စကိုင်းတိုင်းခင်ဦးမြို့နယ်ထဲမှာစစ်တပ်ကနေမြေရှင်းလင်းရေးလုပ်နေရမှာနေအိမ်တွေမိရှုခံနေရတယ်လို့ဒေသခံတွေကပြောပါတယ်။အင်အား200ပါတဲ့စစ်ကောင်စီစစ်ကြောင်းဟာမေလ9ရက်ကမန္တလေးတိုင်းတပိတ်ချင်းမြို့နယ်ကနေစကိုင်းတိုင်းခင်ဦးမြို့နယ်အရှိချမ်းကိုဝင်ရောက်လာပြီးကုတ်တက်ကျွရနဲ့ကပွက်ကျွရကနေအိမ်တွေကိုမိရှုခဲ့တာလို့စစ်ဘေးရှောင်ကူညီနေသူတွေကပြောပါတယ်။အင်အား80နီးပါးရှိတဲ့စစ်ကောင်စီစစ်ကြောင်းဟာလည်းမေလ10ရက်မှာခင်ဦးအနောက်ဖက်ခြံကိုနေမြေရှင်းလင်းရေးလုပ်နေတာကြောင့်ခင်ဦးမြို့နယ်ထဲမှာဒေသခံ9000နီးပါးစေဘေးရှောင်နေရတယ်လို့ကိုကြီးနေသူတို့ကပြောပါတယ်
။အမန်လေးတိုင်းဘက်ကနေစူချောင်းသုံးချောင်းနဲ့ကျွန်တော်တို့အဲ့ကပွဲရွာကိုပိုရင်ဝင်နေပေါ့နော်။အဲ့ကပွဲရွာကိုရင်ဝင်ပြီးကပွဲရွာကိုမနေ့ကမီးရှို့တယ်မီးရှို့ပြီးညနေခင်းကျတော့ကုတ်တက်ရွာကိုဝင်နေပေါ့နော်။အဲ့ကုတ်တက်ရွာကိုညနေကျတော့မီးရှို့တယ်ပေါ့နော်။အဲ့ဒီကုတ်တက်ရွာပုတ်ညချောင်းကိုပေါ့နော်။အဲ့မှာတက်ဆွဲထားကြတယ်ပေါ့နော်။မြားအိတ်ကြတယ်ပေါ့နော်ဒီနေ့မနေ့ထိ။ဟောဒီအနောက်ဘက်ကျမှဆိုရင်ကျွန်တော်တို့ဒီဒီနေ့မနေ့ဒီအင်အား90လောက်ပေါ့နော်။အဲယူဘကနေညတက်လာတဲ့ဟာကဒီအောင်တိုင်းဘောက်ကိုစေချောင်းထိုးနေတော့ဒီကျွန်တော်အောင်တိုင်းဘောက်တေကုံကြီးနောက်ကျတော့မယန်းအင်းတရက်ကုန်း
အဲကုန်းသားညကန်အဲအင်တာစတဲ့အခြေအွာတွေကအလုံးပေါင်းရှိရွာလောက်ကစောင်းနေကြရမှာပေါ့နော်ကျွန်တော်တို့ခေါင်းထောင်လောက်ခင်းဦးရှိဘက်ခြံရောက်ဘက်ခြံရောက်စပေးဆောင်နေကြရမှာပေါ့နော်ဒေသခံတွေတင်းရှောင်နေရတဲ့အတွက်ကပွဲရွာနဲ့ကုတ်တက်ရွာနေမိရှုခံရတဲ့အခြေအတွက်ကိုအတိအကျမသိရှိရသေးပါဘူးဒါအပြင်ခင်းဦးအရှိဘက်ခြံမှာနေနေရှင်းလင်းရေးလုပ်နေတဲ့စစ်တပ်နဲ့ဒေသခံကာကွယ်တပ်ဖွဲ့တ
ညနေကိုထိုးတာတဲ့အနေထားမျိုးပြရှိရတော့အဲ့တော့မနေ့ကအဲ့ဒီကပွဲကုတ်တက်ဘက်မှာထိတွေ့မှုတွေတော့ရှိတယ်မနေ့ကဆိုရင်ထိတွေ့မှုကတော်တော်လေးကိုမနေ့ကတနေ့ကုန်မှပြန်လည်ပြစ်ခတ်မှုတိုက်ခိုက်မှုဒုံးချတယ်လက်နက်ကြီးပြစ်တယ်ပေါ့နော်ကျွန်တော်တို့ဒီတော်လိုင်းအင်အားစုတွေနဲ့အခုမနေ့မှလည်းထိတွေ့မှုကဖြစ်တယ်ထိတွေ့မှုဖြစ်ပြီးတော့ကပွဲကုတ်တက်ကနေသူကဒီညနေပင်ကိုထိုးဝင်လာတဲ့အနေထားမျိုးပြ
ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးဒါကခင်ဦးတဲကအခြေအနေပါပလဲဘက်မှာဆိုရင်လေမေလ၈ရက်မနေ့ပိုင်းကပလဲမြို့နယ်မုံရွာချက်သက်စစ်စေးရိတ်ဂိတ်ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြစ်ခတ်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့တပ်ဖွဲ့ဖြစ်တဲ့တခင်တောင်းညိုအဖွဲ့တောင်းဝင်ရှိသူတို့ကအခုလိုပြောပါဗျာ
ပလဲမြို့ပေါ်ကျွန်တော်10နာရီ54မိနစ်ကကျွန်တော်တိုက်ပွဲကြီးတဲ့မှုစဖြစ်တာဗျာကျင်းစခန်းကိုကျွန်တော်ဒီလမ်းကောင်ဝင်ဖြစ်တာဗျာဟိုမုံရွာချက်သက်အဲဒီလမ်းကောင်ကျွန်တော်ဒီကာကွယ်ရေးအဖွဲ့ဒီဘူပေါင်းမာမိတ်တွေကျွန်တော်ဝင်ပြကြတာ5မိနစ်မိနစ်20လောက်ပဲကြာ
တယ်ဗျပြစ်ခတ်မှုဖြစ်ပြီးတဲ့နောက်စစ်တပ်ဘက်ကမုံရွာချက်သက်လမ်းပိုင်းကိုခစ်တပ်ပိတ်ထားခဲ့ပြီးစစ်ဆေးတာတွေလုပ်ခဲ့ပါသေးတယ်တဆက်ထဲမှာပဲမုံရွာနဲ့ဆလင်းကြီးကိုကူးတဲ့ဇက်စိတ်အနီးကတတော်ရွာကိုလည်းမေလ၈ရက်နေ့လယ်ပိုင်းမှာစစ်တပ်ကဝင်ရောက်လာပြီးတဲ့နောက်နေအိမ်တွေမီးရှို့ခံရတယ်လို့လက်နက်ကြီးပြစ်ခတ်တံတွေလည်းကြားရတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
ကိုရဲမွန်တင်ပြသွားတာပါရှင်။စကိုင်းတိုင်းနေသူမန္တလေးတိုင်းထက်ကအခြေအနေကိုလည်းသက်သက်တည်းတင်ပြချင်ပါတယ်။မန္တလေးတိုင်းစင်ကူမြို့နယ်နဲ့မတရားမြို့နယ်တို့ကြားကခြေရွာတွေကိုစစ်ကောင်စီတပ်နဲ့ပြူစောထီတပ်ဖွဲ့တွေပူးပေါင်းပြီးတော့စစ်ကြောင်းထိုးဝင်ရောက်နေမြင်ရှင်းလင်းနေတာကြောင့်အ ਨੇ ဆုံးခြေရွာ၈ရွာလောက်ကဒေသခံတထောင်ကျော်ထွက်ပြေးနေကြရတယ်လို့ကူညီပေးနေသူတွေကပြောပါတယ်။အပူချိန်ပြင်းတဲ့အရာတွေမှာစစ်ပေးရှောင်ကြတာဖြစ်တဲ့အတွက်တက်ကြီးရွယ်ဦးတွေနဲ့ကလေးငယ်တွေနှာမကျန်အဖြစ်များတာကြောင့်ဆေးဝါးအကူအညီတွေလိုအပ်နေတယ်လို့လည်းဆိုပါတယ်။ဒီအကြောင်းသတင်းပေးဖို့ချက်ကိုတော့မတ်တငိထိုက်ပြောပြထားပါတယ်
။မေလ၆ရက်နဲ့9ရက်နေ့ဒီတုန်းကမန္တလေးတိုင်းစင်ကူးမြို့နယ်နဲ့မတရားမြို့နယ်တို့အခြားကကြီးရွာအနည်းဆုံး၈ရွာလောက်ကိုစစ်ကောင်စီနဲ့ပြူစောထီပူပေါင်းတပ်ဖွဲ့တွေကနေမြေရှင်းလင်းရေးစစ်ကြောင်းဝင်လာတာကြောင့်ဒေသခံတထောင်ကျော်ဘေးလွရာကိုထွက်ပြေးနေကြရတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။ရှင်ကူးမြို့နယ်အောက်ပိုင်းနယ်မတရားမြို့နယ်အနောက်ချမ်းကိုအင်အားအလုံးရင်းနဲ့စစ်ကြောင်းဝင်နေတာဖြစ်တယ်လို့ဒေသကာကွယ်ရေးတပ်ဖွဲ့ကပြန်ကြားရေးတာဝန်ခံကိုနဂါးလေးကအခုလိုပြောပါတယ
်။အခုကျနာရွေးကြီးပေါ့နော်ဒီကျွန်တော်တို့ရှင်ကူးမြို့နယ်ထုံးကြီးရွာကနေမှာကျွန်တော်တို့ထုံးကြီးရွာပြူပေါ့နော်အရေးစခန်းအတိုင်းရှိတဲ့ပြူရွာနေမှာကျွန်တော်တို့ဒီအခုကျွန်တော်တို့ဒီဟိုဟာပေါ့အဲဒီအမြင့်အောက်ဖက်ကိုပေါ့ဒီစင်ကူးမျိုးနဲ့ဒီရွာသားရတော့ပေါ့ကျွန်တော်တို့အင်အားအများအပြားအလုံးကြီးဆင်းလာရကြအဲလောကျတော့သူတို့ဒီဘာမှတော့မလုပ်သေးဘူးဆင်းလာရရှိရဲအခုထုံးစင်ကူးမျိုးနဲ့အောက်ပိုင်းကျွန်တော်ချက်တူရေးတဲ့ရင်ကျွန်းကြီးကျွန်းနော်ကျွန်တော်ဇီးကုန်းပေါ့အဲရွာမှာနေတဲ့ကောင်တွေမှာဒီကြောင်နည်းခံရတယ်ဒီနေ့ဒီကြောင်ထွက်သွားတယ်ဒီနေ့တော့ဒီကြောင်ပြန်နေစင်ကူးမျိုးနဲ့မရရမျိုးနဲ့မှာရှိမရရမျိုးနဲ့မှာရှိတဲ့ကျွန်တော်တို့ဒီရေးခရယ်ကောင်ရေးတဲ့ကျုံးတွေပေါ်မှာနေကျုံးရွာနေဒီစေဘူးမျိုးနဲ့အောက်ပိုင်းနဲ့မေယာမျိုးနဲ့အနောက်ချမ်းမှာအင်းအလုံးရင်းနဲ့ပတ်ထိုးနေတယ်။နေတော့ကျွန်တော်တို့ဒီဘာလဲစေဘူးမျိုးတွေကျွန်တော်အနည်းတော့ကျွန်တော်ကရှိပြီးတော့900လောက်ရှိပြီဗျ။မေယာမျိုးနဲ့လောလောတရာပဲရှိသေးတယ်ဗျ။ခံမန်းတလောက်ကကျွန်တော်ဒေသခံ1000ကျော်ရှိရဗျ
။ဒီအပိုင်းနဲ့အတွင်းမှာအပူချိန်မြင့်တက်နေတာကြောင့်စစ်ဘေးရှောင်ကြရတဲ့ဒေသခံတက်ကြီးရွယ်ဦးတွေနာမကျန်းဖြစ်တာပိုများလာတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။တချို့ကဝမ်းပြက်ဝမ်းလျှော်တွေဖြစ်ကြသလိုအပူရှက်ပြီးဖျားနာတာတွေလည်းရှိတာကြောင့်လက်ရှိမှာစပေးရှောင်နေအတွက်အရေးပေါ်စီဝါတွေအခုအညီလိုအပ်နေကြတယ်လို့ကိုနဂါလေးကပြောပါတယ်
။စင်ကူးမျိုးနဲ့ကဒီအောက်ဘက်ကထိုးတဲ့စစ်ကြောင်းတွေဆိုရင်ကျွန်တော်တို့အဲ့လောက်မှရှိရဲကျူထိုးရတဲ့လျှောက်ကကျွန်တော်တို့ဟိုဒီအောက်ဘက်မှာရှိပြည်သူတွေကတော့ကျွန်တော်တို့ဒီတောင်မြင်ကုန်းခေါ်ပါတော့ကျွန်တော်ရေးခလဲကောင်မှာပေါ်တဲ့ကျုံးလေးတွေပေါ့နော်။တဲတောင်မြင်ကုန်းမှာနေဘူးစကားမှာအဲ့ဒီခါမှာဖားနာတာရှိတယ်။အဲလူကြီးတွေဆိုရင်သူ့ဆိုရင်ဟိုတော်တော်လေးဝဆင်မပြရရှိလာတယ်ပေါ့နော်စေုံစေကံမရှိသေးတဲ့စေုံစေကံရှိရနေရမှာပြောင်းပြီးဆေးထိုးရရရှိလာတယ်ကျွန်တော်တို့အဲ့လိုပဲကျွန်တော်မယာမျိုးနဲ့ပဲထိုးရစေတောင်းတာလေအလားတူပဲကျွန်တော်ဒီလို
ဒီဒုလာရေကျွန်တော်တို့ကျွန်းနေမှာပင်တဲ့ပေါ်ကြီးကျွန်တော်အဲ့လိုမျိုးကျွန်တော်ပတ်အရရပြဒီရပိုင်းမှာကျွန်တော်တို့ဒီဘက်မှာအပူချိန်တော်တော်များများကျွန်တော်တနင်္ဂနွေဘူးထားနေဘူးဝင်မှာကျွန်တော်တို့ဒီအသက်ကြီးရွယ်နေဆုံးကျွန်တော်တို့အသက်60ခွန်ကျော်ရှိတဲ့အသက်ကြီးရွယ်ကဝမ်းပြဝမ်းရှောက်ပေါ့နော်အကုန်လုံးပေါ့နော်ဒီခနာကူထဲမှာရှိအစိတ်တိုင်းနေရာတနေရာမဟုတ်တနေရာချိုးရင်းမှုရှိ
တခန့်တချို့ကြီးရွာကိုပြန်ဝင်ကြတယ်လို့လည်းပြောပါတယ်။ညနေပိုင်းမှာတော့နောက်ထပ်စစ်ကြောင်းတစ်ချောင်းဝင်လာနိုင်တယ်ဆိုပြီးသတင်းတွေထွက်တာကြောင့်ညပိုင်းမှာထပ်ပြီးစစ်ဆောင်ကြရအောင်မှဖြစ်ကြောင်းလည်းဒေသခံတွေကပြောပါတယ်။စကိုင်းတိုင်းတွင်စစ်ကောင်စီတပ်ရဲ့နေမည်ရှင်းလင်းရေးထိုးစစ်တဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးကြရတဲ့စစ်ဆောင်အရေးအတွက်ကတနစ်ထက်တနစ်ပိုပြီးတိုးလာနေပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကြီးရွာတွေကိုအခြေစိုက်ပြီးအချမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လဲမြန်မာစစ်တပ်ကဆွဆွဲပါတယ်။စကိုင်းတိုင်းအတွင်းအာဏာသိမ်းစစ်ကောင်စီကိုဆန့်ကျင်တဲ့ကြီးရွာတွေရှိသလိုစစ်ကောင်စီကိုလိုလားတဲ့ကြီးရွာတချို့လည်းရှိနေပြီးအဲ့ဒီကြီးရွာတွေကိုစစ်ကောင်စီကပြည်သူ့စစ်အဖြစ်လက်နက်တပ်ဆင်ပေးတာတွေလည်းရှိခဲ့ပါတယ
်။မတင်ကြီးတိုက်ပါရှင်ခုလိုစီးရီးသတင်းတွေပြီးမှာတော့ဥဒုယာတိသတင်းတွေပဲဆက်ကြရအောင်ပါမြန်မာအပါအဝင်အာရှနိုင်ငံတွေရဲ့ဒေသတချို့မှာနေအပူချိန်တွေအရင်နှစ်တွေထက်ပိုပြီးတော့များလာတယ်လို့မိုးလေဝသပညာရှင်တွေကပြောပါတယ်ပြင်းထန်တဲ့အပူချိန်ကိုမြန်မာနိုင်ငံဒေသတချို့မှာခံစားရပြီးတော့အထူးသဖြင့်သက်ကြီးပိုင်းတွေမှာအပူချိန်ကြောင့်အသက်ဆုံးရှုံးကြတာအထူးရှိနေတယ်လို့ပရဟိတအဖွဲ့အတဝန်ရှိသူတွေကပြောပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုသားညုံဦးပြောပြထားပါတယ်
မြန်မာနိုင်ငံဒေသတချို့မှာနွေရာသီအပူလွန်ခဲ့တာပုံမှန်ဖြစ်လို့ရှိတယ်ဆိုပေမဲ့အခုနှစ်မှာတော့ဖြစ်တဲ့ပြင်းမြပူချိန်တဲ့ပုံများနေတဲ့ကြောင်းမိုးလေဝသနဲ့ဇလဗီရာဦးစီးဌာနရဲ့ညွှန်ကြားမှုဦးလာထွန်းကပြောပါတယ်အထူးသဖြင့်ပူချိန်လျော့တယ်လို့ထင်ရတဲ့ရှမ်းနယ်ကယားပြည်နယ်ဒေသတချို့မှာပြင်းမြပူချိန်တွေတက်ပေါ်လာတဲ့ကြောင်းသူကပြောပါတယ
်အရှေ့ပိုင်းမှာတော့ကယားပေါ့ကျွန်တော်တို့ကကယားကိုအမှန်ငယ်ကိုသူကအေးမယ်လို့ကျွန်တော်တို့ကဒီစရတယ်ခေတန်းကြတော့ကယားကလိုင်းဘောလို့လာလွယ်ပြီးကျတဲ့ဘောလက်ကဲလို့ပါလို့ကကျွန်တော်၄၀ကျော်ရှိတယ်။အမမေကစိုက်ထားခြင်းဆို၄၄လောက်ရှိတယ်နော်။ဒီတော့ဒီလိုများတာကျွန်တော်နှဲ့လိုက်ပူချိန်နဲ့ကျွန်တော်တို့ကဒီတွင်ပူလွန်ခဲ့တဲ့အတွက်ကျွန်တော်ကစံရင်ကျိုးလားမကျိုးလားတော့ကျွန်တော်ကကြည့်တယ်။စံရင်ကတော့ကျိုးရဲ့အနေသာမရှိဘူးပေါ့နော်။
ဒီသားတစ်ခုရဲ့ပြင်းမြအပူချိန်ဆိုတာကတလာလုံးတိုင်းတာရရှိတဲ့အပူချိန်ကိုတွက်ချက်ပြီးတော့ပြင်းမြယူထားတာဖြစ်ပါတယ်။ဒါလို့ပြင်းမြအပူချိန်နဲ့တွက်မယ်ဆိုရင်တော့စံချိန်တင်ပူတယ်လို့မဆိုနိုင်တဲ့ကြောင်းသူကပြောပါတယ်။အခုနှစ်အတွင်းဗီယက်နမ်၊ထိုင်းနဲ့မြန်မာနိုင်ငံမှာအပူချိန်လွန်ကဲမှုတွေဖြစ်နေတယ်ဆိုပြီးတော့ဒေသတွင်းသတင်းတွေမှာဖော်ပြလာပါတယ်။ဗီယက်နမ်ရဲ့နေ့အပူချိန်က 44.1 ဒီဂရီစင်တီဂရိတ်ကိုရောက်ခဲ့ပြီးတော့အပူဆုံးနှစ်ဖြစ်နေမှတ်တမ်းတင်သွားပါတယ်။ထိုင်းနိုင်ငံနောက်ပိုင်းမက်ခိုင်က 44.6 ဒီဂရီစင်တီဂရိတ်နဲ့သူ့ရဲ့အရင်အမြင့်ဆုံးစံချိန်ကိုပြန်ရောက်ခဲ့ပါတယ်။မြန်မာနိုင်ငံရှေ့ပိုင်းကတော့ 43.8 ဒီဂရီနဲ့ဆယ်စုနှစ်အတွင်းမှာအပူဆုံးစံချိန်ဖြစ်တယ်ဆိုပြီးတော့ Britain Guardian သတင်းစာကတင်ယူနေနေမှာဖော်ပြပါရယ်မြန်မာနိုင်ငံလေပိုင်းဒေသတချို့ရဲ့နေ့အပူချိန်တွေကတော့မနေ့တနင်္လာနေ့မှာ 44 ဒီဂရီစင်တီဂရိတ်Fahrenheit ဆိုတော့ 117 ဒီဂရီရှိပါတယ် El Niño ရာသီဥတုကြောင့် 2023 နဲ့ 2024 ခုနှစ်တွေမှာပိုပြီးတော့ပူနေလိမ့်မယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းပါရယ်နောက်ဆက်တွဲဆိုးကျိုးအနေနဲ့အပူရှက်တာတည်ဆုံးရတာအထိဖြစ်နိုင်ပါတယ်ရန်ကုန်တိုင်းကသွေးလူရှင်အဖွဲ့တခုကတော့ဒီရက်ပိုင်းထဲမှာပူရှက်ပြီးတော့တကြီးပိုင်းတွေဆင်းကိုစီကံရောက်တဲ့သူတွေများနေတဲ့အကြောင်း view ကိုပြောပါတယ်
။ဟာလို့သွေးကွာလူတွေအချိန်တွေတွေ့တဲ့အခါကျတော့ဒီတကြီးပိုင်းတော်တော်များများမခံရနိုင်လို့ဖြစ်နေတယ်။အဲဒီဆေးရုံတွေမှာတော်တော်များများလည်းတွေ့ရတာ။ဆိုတော့ရုပ်ရိုးပတ်စံရှိတဲ့လူကန်းသားတွေရောပါရောပေါ့ဒီလော်ပေါင်းဆိုတော့အဲတော့မရမလားဆိုတော့သူတို့ကလေပန်ကားလည်းဖွင့်မရ။ဘာဖွင့်မရညာဖွင့်မရဆိုတော့ဗျာ။အဲ့ဒီမှာအလူလိမ့်မခံရတာတော
့မြန်မာနိုင်ငံအလေပိုင်းဒေသတွေဖြစ်တဲ့မကွေးတိုင်းမန္တလေးတိုင်းစကိုင်းတိုင်းဒီနေရာတွေမှာနွေရာသီဆိုလို့ရှိရင်အပူချိန်ပြင်းထန်လေးရှိပေမဲ့အခုနှစ်မှာတော့အယ်နီညိုရာသီဥတုကြောင့်တာမန်ထက်ကဲတဲ့အပူချိန်ကိုခံစားနေရပါတယ်မကွေးတိုင်း6မြို့မှာတော့တင်းလာနေတုန်းက41နဲ့44ဒီဂရီစင်တီဂရိတ်မှာရှိခဲ့ပါတယ်2020ခုနှစ်နွေရာသီတုန်းက6မြို့မှာအပူချိန် 49.5 ဒီဂရီစင်တီဂရိတ်အထိရောက်ခဲ့ပြီးတော့တမိုင်းတစ်လျှောက်မှာတော့အပြင်းထန်ဆုံးအပူချိန်ဖြစ်မှတ်တမ်းတင်ခံခဲ့ရပါတယ်ခင်ဗျာ
ကိုသားညုံပါရှင်တောသားရှင်များရှင်ဘင်္ဂလားပင်လယ်အော်ရဲဖြစ်ထွန်းနေတဲ့ဆိုင်ကလုန်းမုန်တိုင်းတစ်ခုဟာမြန်မာကမ်းရိုးတောင်ကိုဝင်ရောက်ပြီးတော့ပြည်နယ်နဲ့တိုင်းတချို့ကိုတိုက်ခိုက်နိုင်နေဆိုတော့မိုးစလခမန်းချက်တွေကြောင့်မုန်တိုင်းဘေးအန္တရာယ်ကြိုတင်ပြင်ဆင်တာတွေရှိလာနေပါတယ် မြန်မာပြည်ရဲ့ဘယ်နေရာဘေးဒေသစီမုံနိုင်ပေးကြအောင်နိုင်မလဲဆိုတော့ခံမှန်းဖို့စောသေးတယ်လို့မိုးစလတာဝန်ရှိသူကပြောပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ချက်ကတော့မအေးသနာချောပြောပြထားပါတယ
်မေလရဲ့ဒုတိယသတင်းပတ်ထဲမှာဖြစ်ပွားနိုင်ခြေရှိတဲ့ဆိုက်ကလုန်းမုံနိုင်တွေဟာအခုချိန်မှာလေဖိအားနဲ့ရပ်ဝင်းဖြစ်နေဘင်္ဂလားပင်လယ်အော်အရှေ့တောင်ပိုင်းနဲ့ဆက်ဆက်နေတဲ့ကပ်လီပင်လယ်ပြင်တောင်ပိုင်းတို့မှာဖြစ်ပေါ်နေပါတယ်အဲ့လေပြီးအားနဲ့ရဲ့ဝင်းဟာပို့ပြီးတော့အကောင်းလာနိုင်ပြီးတော့မေလ9ရက်နေ့မှာမုံတိုင်းငယ်ဖြစ်နေရောက်ရှိနိုင်တယ်လို့မိုးစလကခန့်မှန်းထားတာပါမေလ10ရက်နေ့လာမယ့်ဗုဒ္ဓဦးနေ့မှာတော့ဘင်္ဂလားပင်လယ်အော်အရှေ့တောင်ပိုင်းနဲ့သူနဲ့ဆက်ဆက်နေတဲ့ဘင်္ဂလားပင်လယ်အော်အလဲပိုင်းကပ်လီပင်လယ်ပြင်တို့မှာဆိုက်ကလုန်းမုံတိုင်းဖြစ်နေရောက်ရှိနိုင်မယ်လို့မိုးစလဌာနညွှန်ကြားရေးမှူးဦးလထွန်းကပြောပါတယ
်လက်ရှိအနေအထားရတော့သူက10ရက်နေ့မှာဒီဆိုင်ကလုံးကဘင်္ဂလားပင်လယ်ကိုအလယ်ပိုင်းနဲ့ဆက်ဆက်နေတဲ့သပ္ပတိပင်လယ်ကြီးရောက်ပိုင်းပေါ့အဲတော့နေရာနေသားရတော့ဒီကဒီနိုင်ငံအရာဒီပေါ့ရာဂီဒီမော်ဒင်ဇိုရဲ့နောက်တောင်ပဲပင်လယ်ကြီးအဲမှာရှိတာဒီကြတော့ပြောလို့မရဘူးဒီသွားမယ်ဆိုတော့တော့ရဲ့ဖြစ်နိုင်ဆုံးကတော့ ID နဲ့ရောက်ပိုင်းဘက်ကိုသွားနိုင်လို့ပေါ့မှန်တာ
အဲဒီဆိုင်ကလုံးမုန်တိုင်းဟာမေလ17ရက်နေ့မှာဘင်္ဂလားပင်လယ်အော်အရှေ့အလယ်ပိုင်းကနေတဆင့်ဘင်္ဂလားဒေ့ရှ်မြန်မာကံရိုးတန်းစီကိုရွေးရှားနိုင်တယ်လို့မိုးစလရဲ့ခန့်မှန်းချက်မှာဖော်ပြထားတာပါ။တ
ကယ်တမ်းပြောတော့မုံတိုင်းဆိုတာကမုံတိုင်းပေးဆိုတာကြိုတင်သိနိုင်နေပေးတယ်။ဒါမုံတိုင်းစတင်ဒေဒီရဲ့အခြေအနေဆိုင်ကုန်းမုံတိုင်းကြားချက်တဲ့အချိန်ကြီးကပြပေါင်းအနည်းဆုံး5ရက်6ရက်လောက်ကြာ။ဆိုတော့ဒီလူတွေဒီနေ့ကကြိုတင်နေစင်တာကရမ်းစောဖို့လည်းမလိုဘူး။အဲဒါဆိုဒီနေရာကောင်းမန်းကဟိုးရင်တော့ဘာမှပြောလို့မရ။မုံတိုင်းကမရှိသေးဘဲနဲ့နာမည်ပေးပြီးတော့ဧသာမင်ညာသွားမယ်ပေါ့ကျူတင်ပြင်နာကားတော့ဆောင်းပါလေဆိုတော့စာကမုံတိုင်းပဲသွားမယ်ဒီလမ်းကြောင်းနဲ့ဤဆက်ဆုံးသိမှလာတယ်ကျူတင်ကိုစင်မှုကတော့လာမယ်ကောင်းတာအဲဒီတော့ဆိုတော့မုံတိုင်းတခုပြင်းနေပြင်းမှာမုံတိုင်းဖြစ်လာရင်တော့ပုံမှန်ချင်းနေတော့မဟုတ်ဘူးမုံတိုင်းကတက်ထွက်လာတဲ့တိမ်တိုင်းတိမ်ကြောင်းဘူးရွာလာတယ်ဒီရင်းတိုက်တာတွေရှိရှိနေတယ်မုံတိုင်းရဲ့အရှိန်
ဆိုင်ကလုန်းမုန်တိုင်းရဲ့အရှင်ကြောင့်လေပြင်းတိုက်တာမိုးကြီးတာရုတ်တရက်ရေကြီးတာတွေအပါအဝင်မြေပြိုကျနိုင်တဲ့အနေတွေဖြစ်ပေါ်လာနိုင်လို့ကုန်းမြစ်ဒေသအနီးနေထိုင်သူတွေအနေနဲ့မြေပြိုမှုအနေရကိုသတိရှိကြဖို့မိုးစလဗေဒဌာနညွှန်ကြားရေးမှူးဥလထွန်းကသတိပေးပါရစေ။မြမကံရိုရန်တခြားနဲ့မြင့်ငယ်ချောင်းငယ်အနီးတွေမှာနေထိုင်သူတွေအနေနဲ့လည်းရေကြီးရေရှမ်းမဲ့ဘေးဖြစ်ပေါ်နိုင်လို့သတိပြုနေထိုင်ဖို့ကိုတိုက်တွန်းထားတာပါ။မုန်တိုင်းပေးကြောင့်နောက်ဆက်တွဲဖြစ်လာနိုင်တဲ့အကျိုးဆက်တွေကြောင့်တချို့တွေကလည်းကြိုတင်ပြင်ဆင်ထားတာတွေအခုရက်ပိုင်းထဲမှာလှုပ်ဆောင်လာနေပါသေးတယ်။ရန်ကုန်တိုင်းအလုံးမျိုးနယ်ကကြီးလေကြီးလူမှုကွန်ရက်ရဲ့အတင်းကလည်းတဘာဝဘေးရနေရဲ့ကြားရောက်လာရင်ကွန်ရက်နိုင်မှုကိုကြိုတင်ပြီးတော့ဆောင်ရွက်ထားတယ်လို့အတင်းတာဝန်ရှိသူတို့ကပြောပါရယ်
။လက်ရှိကားငါးစီးပေါ်စီဖြစ်တင်လာတဲ့ကိစ္စရေလှုပ်ထားတယ်။နောက်တစ်ခုကတော့ကျွန်တော်ဒီစစ်ပင်နေလေကြောင့်ကျိုးချီလာလို့ထိခိုက်ပြန်ရရှိမှုတွေဒီပင်ကြောင့်လမ်းပိတ်တာလေးတို့ဖယ်ရှားဖို့ပြချင်းကောဝင်ထားတာလေ။နောက်ကျိုးလေးကျွန်တော်လိုအပ်တဲ့ပေါ့နော်ဒီပေစေးပစ္စည်းတွေဝယ်ယူစုဆောင်ပြီးတော့ကျိုးတင်ပြင်ဆင်ထားတာလို့ရှိပါတယ်ကြ
။လေချောင်းနဲ့ရေချောင်းလောက်ကင်သူတွေလည်းမုံတိုင်းဘေးကိုကျိုးတင်သတိပြုရှောင်ရှားနိုင်ဖို့မိုးစလကတိုက်တွန်းထားတာပါ။မြန်မာနိုင်ငံနေရာအနက်မှာမိုးရွာလာနိုင်ပြီးတော့လျှက်စီးမိုးကြိုးအန္တရာယ်ရှိနိုင်တယ်လို့မိုးလေဝသပညာရှင်တချို့ကလည်းခန့်မှန်းထားပါသေးတယ်။မိုးရွာတဲ့အချိန်ကြောင့်လာမယ့်ရက်တွေမှာနေ့ပူချိန်ရော့သွားနိုင်တယ်လို့လည်းခန့်မှန်းထားကြပါတယ်ရှင
်။မအေးသနာကြပါရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ပကြခင်ထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့တွေ့ဆုံမင်းမြန်ခန့်တစ်ခုနဲ့အတူစီးပွားရေးနဲ့လူမှုရှုခင်းစတဲ့ပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့နတ်ဖန်တွေကိုတောင်းတမိတာတွေကတရင်လှလခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။အဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA America အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ။
မင်္ဂလာ လာမနေ့ခင်မှာတော်တာရှင်များရှင် VOA American အတန်းရဲ့ဒီအင်္ဂါနေ့မနေ့ခင်အစီအစဉ်တွေကမနေ့6နာရီနဲ့9နာရီအထိ line to meter 24 40 50နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုထုတ်လွှင့်သွားမဲ့စီစဉ်တွေတဲကနေတော့တွေ့ဆုံမင်းများခန့်တစ်ခုနဲ့အရင်ဆုံးစားကြရအောင်ပါICJ နိုင်ငံတကာတရားရုံးမှာရွန်ဂျာရီတရားမျှတမှုရရှိနိုင်ရေးဆောင်ရွက်နေချိန်နဲ့တပြိုင်တည်းတည်းမှာပဲဒုက္ခသည်စခန်းတွေထဲနှစ်နဲ့ချီခိုးလုံနေထိုင်နေရတဲ့ရွန်ဂျာရီအပေါ်ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းဖက်ကလူသားချင်းစာနာမှုအကူအညီပေးရေးဆောင်ရွက်မှုတွေပိုတိုလှုပ်ဆောင်ပေးပါလို့လူခွင့်ရေးလှုပ်ရှားသူမဝဝင်းနုကတောင်းဆိုပါတယ်ရွန်ဂျာရီအနေနဲ့လည်းဘဝရှိရေးအနာဂတ်အတွက်မရေရာမသေးချာသေးတဲ့အချိန်တွေမှာရှေ့ရှေ့ဘဝရည်တည်နိုင်ရေးဘဝအမခန့်ချက်ရှိရေးကိုရောက်တဲ့နေရာကနေမဆုံမနစ်ကြိုးစားအထောက်ကြပါလို့လဲရွန်ဂျာဒုက္ခတရီကိုမဝဝေနုကတိုက်တွန်းအားပေးပါတယ် VOA မြန်မာပိုင်းကမဆုမုံကမဝဝေနုကို Skype ကနေဆက်သွယ်မြင်မြန်ထားပါတယ
်မင်္ဂလာပါမဝဝေနုရှင်အခုလိုမျိုး VOA မြန်မာပိုင်းကိုဆက်သွယ်မြင်မြန်ခွင့်ပြုတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ကျွန်တော်တို့ဒီကနေ့ပေါ့နော်ဒီဆွေးနွေးမယ့်အကြောင်းအရာကတော့ကမ်ဘီယားနိုင်ငံကနေပြီးတော့မြန်မာနိုင်ငံကိုရိုဟင်ညာတွေပေါ်မှာလူမျိုးတုံးတက်ဖြတ်မှုဆွဲချက်နေပေါ့နော်နိုင်ငံတကာတရားရုံး ICJ မှာတရားစွဲဆိုထားတဲ့အမှုကိုမြန်မာဘက်ကနေပြီးတော့ခုခံခြေပလွာပေါ့နော်ဒီ counter memorial ကိုဒီတတ်မှတ်တဲ့ရက်ကဧပြီလ24ရက်တတ်မှတ်ထားတာကိုစစ်ကောင်စီဘက်ကအချိန်တိုးပေးဖို့ဆိုပြီးတော့သူတို့တောင်းဆိုတယ်အ VOA ရနေပြီးတော့ဒီဆက်သွယ်မေးမြန်းတဲ့ခါမှာတော့စစ်ကောင်စီဘက်ကပြောတာကတော့ခိုင်လုံတဲ့အချက်လက်တွေထပ်ပြီးတော့ဖြည့်ဆွတ်စရာရှိလို့ပါတဲ့သူတို့ဘက်ကတော့ရင်ဆိုင်မှုအစ်စ်မှာပဲဆိုပြီးတော့ပြောပါတယ်ဒါပေမဲ့ဒီလိုမျိုးမြန်မာဘက်ကနေပြီးတော့တောင်းဆိုတဲ့အပေါ်မှာဂမ်ဘီယာဘက်ကလည်းလက်မခံမင်းနဲ့ပယ်ချတယ်ဒီတရားရုံးဘက်ကလည်းသူတို့ရဲ့တောင်းဆိုချက်ကဒီအချိန်ကာလကိုလက်မခံပဲအချိန်တလပဲတိုးပေးတယ်ပေါ့နော်ဆိုတော့ဒီလိုအခုလက်ရှိအခြေအနေပေါ်မှာမဝဝေနုအနေနဲ့ဘယ်လိုများရှုမြင်သုံးသပ်မိပါလဲရှင
်ဟုတ်ကဲ့ပါဟိုသူတို့စစ်တပ်ကနေပြီးတော့မှစစ်ကောင်စီကနေပြီးတော့မှ extension လုပ်ပေးဖို့ပေါ့နော်ဒီ deadline ကို April 24ရက်နေ့တင်ရမယ် deadline ကိုထပ်ပြီးတော့တိုးပေးဖို့ဆယ်လတောင်းဆိုရယ်ပေါ့နော်ဟိုကျမအနေနဲ့အဲ့လိုတောင်းဆိုမှုကိုကြည့်မယ်ဆိုလို့ရှင်ကျမမြင်တာကသူတို့ရသလောက်အချိန်ဆွဲဆန့်ထားပြီးတော့သူတို့ရဲ့ဒီအာနာခိုင်မြဲအောင်တည်ဆောက်ဖို့သူတို့စူးစမ်းမှဲ့ပေါ့နော်အဲ့လိုမျိုးလေးရှိရယ်သူကတကယ်တမ်းကျတော့ဒီအကောင်တာမမိုရီယယ်တင်ဖို့ကိုသူတို့အချိန်အများကြီးပေးထားပြီးသားဖြစ်တယ်ပေါ့နော်အမှအမှုစကြဲကဆိုအခု29လ30နီးပါးသူတို့အချိန်ရခဲ့တယ်ပေါ့နော်ဆိုတော့အဲ့ဒီကာလတွေတဲမှာဒါပြင်ဆင်ထားခဲ့ရမှာဖြစ်တယ်ပေါ့နော်ဂမ်ဘီယာကနေပြီးတော့မှတင်သွင်းထားတဲ့ memorial ကအဲ့ memorial ကိုသူတို့ဘာသာပြန်ဖို့လိုရဲဆိုတဲ့အချက်တည်းပြီးလို့ရှိရင်သူတို့တက်တေစီကနေပြီးတော့တက်တေတွေကိုအဲဒီ witness testimony တွေပေါ့နော်အဲထွက်ဆိုချက်တွေသူတို့ကောက်ခံဖို့လိုရဲဆိုတဲ့အချက်တည်းနောက်သူတို့ covid ဖြစ်နေတဲ့အတွက်ကြောင့်မို့လို့လဲကြံ့ကြံ့မှုတွေရှိနေပြီးတော့သူတို့အာနာသိမ့်လိုက်တဲ့အတွက်ကြောင့်မို့လို့လဲအဲသူတို့အာနာသိမ့်မှုဖြစ်စဉ်ကြောင့်ဒီအလုပ်တွေမှာကြံ့ကြံ့သွားတယ်ပေါ့ဆိုတဲ့ဟာမျိုးကိုသူတို့request letter ထဲမှာထည့်ထားရပေါ့ဆိုတော့ဟိုတရားရုံးဂမ်ဘီယာအနေနဲ့ကတော့ဒီချက်တွေကိုပြန်ပြီးတော့မှဟိုခုခံကြည့်ခုခံပြီးတော့မှပြန်လဲအဲခြေပပြီးတော့ဆောက်လာပြန်တင်တာပေါ့အငင်းပယ်ပြီးတော့လေဆိုတော့တရားရုံးကတော့ဒီတစ်ခါမတင်တော့ဒါသူတို့အမှုအတွက်လည်းနစ်နာသွားမယ်ပေါ့နော်ဒီထက်ပို့ပြီးတော့တိုးပေးမယ်လို့တော့ကျွန်တော်မထင်ဘူးဒီုံကလည်းလေ
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့အခုကသူကဒီဧပြီလ24ရက်ကနေပြီးတော့တလာတိုးပေးလိုက်တယ်ဆိုတော့သူတို့တောင်းတာ10လပေါ့เนาะအခုဒီတရားရုံးဘက်ကတလပဲသူပေးလိုက်တယ်ဆိုတော့အဲ့ဒီတက်တန်းတလအတွင်းမှာရောသူတို့ဘက်ကဒီစနစ်တကျပေါ့เนาะခြေပနိုင်ဖို့ပြင်ဆင်နိုင်ကြရောရှိသလားနောက်သူတို့ပြောတဲ့ဒီရွှေ့ဖို့ပြောတဲ့အကြောင်းပြချက်တွေထဲမှာလည်းဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေသူတို့ပြန်ယူဖို့အတွက်ကိုလည်းတတ်တည်ခံချက်တွေယူဖို့အချိန်ယူရဲဆိုတဲ့အချက်တစ်ချက်လည်းပါတယ်နောက်ဒီ February 1ကအုပ်ချုပ်တဲ့သူအပြောင်းလဲရှိလို့ပါဆိုတဲ့ဟာတွေပြောထားတယ်ဆိုတော့ဒီတလလို့တရားရုံးကပြန်ပေးလိုက်တဲ့ဥစ္စာကောဒီလိုတရားလာပြီးရင်ဆိုင်မဲ့မြန်မာဘက်ကဒီဟာကိုသူတို့ဒီတလအတွင်းမှာရောလုံနိုင်ချေရှိမယ်လို့ထင်လားမတ်ဝင်းဘူးဘယ်လိုမြင်ပါလဲရှင့်
သူတို့ထောက်ထားရစုရဲဆိုတဲ့ဟာကစုစရာမရှိမရှိဘူးလေသူတို့ကိုနှိုက်ကဒီလိုမျိုးလူမျိုးလုံးတက်ဖြတ်မှုကိုအစီအစဉ်တကျနဲ့နှစ်ပေါင်းမြောက်များစွာကျူးလွန်ခဲ့တာဖြစ်တဲ့ပြီးရင်ဒီ2016-2019မှာလည်းဒီမိုကရေစီကိုအရေးချုံပြီးတော့ဒီကာဗာယူပြီးတော့လေဒီလိုမျိုးလူမျိုးလုံးတက်ဖြတ်မှုတွေကိုကျူးလွန်ခဲ့တာဖြစ်တဲ့ဒီလိုမျိုး witness တွေပေါ့ဒီ victim stage ကြီးကနေပြီးတော့ကျူးလွန်ခံရသူတွေစီကနေပြီးတော့မှထွက်ဆိုချက်တွေကောက်ခံမယ်ဆိုလို့ရှင်လည်းဒါအတင်းကိုသူမျိုးသူတို့လင်းညာပြီးတော့ထွက်ဆိုခိုင်းတာမျိုးတော်လကောင်ဓမ္မမဟုတ်ရင်ခုနဖီအားပေးပြီးတော့မလုံးပေးပြီးတော့နှီးပေါင်းစုံနဲ့ထွက်ဆိုချက်ထွက်ဆိုခိုင်းနဲ့ထွက်ဆိုချက်တွေပဲရမယ်ဒီတိုင်းဒီတိုင်းတွေကတော့ဒီ ကျုံလုံးခံရသူတွေကစစ်တပ်ဘက်ကနေပြီးတော့ထွက်ဆိုပေးမယ်အကြောင်းတရားကိုမရှိဘူးပေါ့နော်သူတို့ကိုဒီလောက်အထီးဘဝလုံခြုံမှုတွေအကုန်လုံးဘဝသက်ရှင်နေထိုင်နိုင်ခွင့်သူတို့နေရာနေသူတို့ဒီလိုမျိုးနော်ဟိုကျမတို့မိတွေရှုပ်ပြီးတော့တက်ဖြတ်ပြီးတော့မောင်းထုတ်ထားတဲ့ဟာဘယ်သူကမှတော့သူတို့ကိုပေးမှာမဟုတ်ဘူးဆိုတော့သူတို့ရဲ့ဒီဆယ်လဆိုတဲ့ဟာကတကယ်ဟိုသူတို့မှာခုခံနိုင်စွမ်းရှိလို့မဟုတ်ဘူးခုခံနိုင်စွမ်းမရှိလို့သူတို့ကအချိန်ဆွဲဖို့ကြိုးစားတာဖြစ်တယ်လို့အမ်တကယ်လည်းအထောက်ထားရဲစုမယ်ဆိုတဲ့စုစရာဘူးဘာမှမရှိဘူးပေါ့နော်ကျွန်မကပြောမယ်ဆိုအဲ့လိုပဲမြင်တယ
်ဟုတ်ကဲ့ရှင်အဲ့တော့ဒီစစ်ကောင်စီကဒီဖေဖော်ဝါရီလ1ရက်နေ့အာဏာမသိမ်းခင်ရဲ့အရှိမဒီလိုမျိုးမြန်မာနိုင်ငံနဲ့ဂမ်ဘီယာနိုင်ငံခြားနိုင်ငံတကာတရက်ခွင်ထဲမှာတွားပြီးရင်ဆိုင်တဲ့အခါမှာနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့သူကိုယ်တိုင်လူကိုယ်တိုင်လာရောက်ပြီးတော့နိုင်ငံတော်တရားရုံးမှာသူရင်ဆိုင်ခဲ့တဲ့အနေအထားရှိတယ်ဆိုတော့အခုလက်ရှိအာဏာသိမ်းထားတဲ့စစ်ကောင်စီဘက်ကရောဒီလက်ရှိတရက်ခွင်မှာပေါ့ဒီလိုလူမျိုးတုံးတက်ဖြတ်မှုနဲ့ပတ်သက်ပြီးတော့ခုခံခြေပနိုင်ခွင့်အလားအလာကရောဘလို့အပြောင်းလဲရှိမယ်လို့ထင်ပါလဲရှင
်ပြောမယ်ဆိုရင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကအတုံးချခံလိုက်ရတာပဲစစ်တပ်ကသူ့ကိုတုံးချလိုက်တာလေပြီးတော့သူကနိုင်ငံရဲ့ဥရှောင်ဖြစ်နေတဲ့ခါကျတော့သူသွားမယ်တာဝန်ယူရမယ်ဆိုရဲစိတ်နဲ့သူကသွားတာဖြစ်တယ်လေအဲဒါချင်းနေချင်းခါပေါ်မူတည်ပြီးတော့ဖြစ်ခဲ့တာလည်းဖြစ်တယ်ပေါ့နော်အခုကျိုးစုံထားတဲ့သူတွေကိုယ်တိုင်ပေါ့နော်အာသွားပြီးတော့မှတရားရင်ဆိုင်တယ်ဆိုတော့သူတို့မှာကပြန်ပြီးတော့ဖြည့်ရှင်းနိုင်တဲ့အထောက်အထားကိုကျမတို့ဒီကိစ္စကိုငင်းနိုင်တဲ့ငင်းနိုင်မဲ့အခြေအနေကိုကျမတို့ရှိရလို့မမြင်ဘူးပေါ့နော်ဒါတော့မှဟိုဒါပေမဲ့တရားရုံးကြီးရာကိစ္စတွေဆိုတာကလည်းဒါကျမတို့တချို့ကိစ္စတွေကလည်းဒီလိုမျိုးဟိုဥပဒေဒီတရားရုံးရဲ့အသွာအလာဥပဒေဆိုင်ရာအာဒီအခုခံနိုင်မှု argue လုပ်နိုင်မှုတွေပေါ်မှာလည်းမူတည်ရဲဆိုပေမဲ့အမှုအခင်းချင်းအနေနဲ့ကြည့်မယ်ဆိုလို့ရှိရင်ဒါအမှုအတွက်ဆိုလို့ရှိရင်တော့ဒါကျူးလွန်ထားတဲ့လူတွေကိုယ်တိုင်သွားရင်ဆိုင်တဲ့အတွက်ကြောင့်မဟုတ်လို့ကျူးလွန်ခံရတဲ့လူတွေအတွက်ကောင်းမယ်ပေါ့နော်ဒါအမှုအတွက်ပြောတာနောက်ကြောက်လို့ရှိရင်တော့ကျွန်တော်ထပ်ပြီးတော့ဒီတိုင်းနိုင်ငံလုံးအနေနဲ့ဒီပေါ့ဒီဟာဒီမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘယ်လိုမျိုးဟိုတက်ရောက်မှုတွေရှိသလဲဆိုတဲ့ဟာလေးလည်းကျွန်တော်ရှင်းပြချင်ပါတယ်ဟုတ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ကျွန်မဆက်ပြီးတော့မေးချင်တဲ့ဟာကတော့ဒီအခုနိုင်ငံတကာတရားရုံးမှာမြန်မာဒီမြန်မာလက်ရှိရင်ဆိုင်နေရတာကတော့2019ရခိုင်မြောက်ပိုင်းရိုဟင်ညာတွေပေါ်မှာလူမျိုးတုံးတက်ဖြတ်မှုပေါ့နော်ဆိုတော့အခုဒီ2021အာဏာသိမ်းပြီးလိုက်တဲ့အချိန်မှာနှစ်နှစ်ကာလအတွင်းမှာတိုင်းဒေသတွေအပါအဝင်မြန်မာအများစုရှိတဲ့ဒီအလဲပိုင်းဒေသပေါ့နော်တိုင်းပြည်ရဲ့အလဲပိုင်းဒေသတွေမှာလေကြောင်းတိုက်ခိုက်မှုတွေပါလုပ်ပြီးတော့လူအစုလိုက်အပြုံလိုက်ယာနဲ့ချီပြီးတိုက်စုံးမှုတွေဖြစ်နေတယ်ပေါ့ဆိုတော့ဒီဆေးရသပွေးမှုမြောက်နိုင်တဲ့အလားအလာအနေအထားလည်းရှိနေတဲ့အခါကျတော့အခုလက်ရှိဖြစ်ခဲ့တဲ့ဒီရခိုင်မြောက်ပိုင်းရဲ့ဒီအခြေအနေအနေအထားနဲ့အခုလက်ရှိစစ်ကောင်စီဘက်ကထပ်ပြီးတော့မှကျူးလွန်ထားတယ်လို့ပြောလို့ရနိုင်တဲ့ဒီအမှုအနေအထားတွေရဲ့တရားစွဲဆိုနိုင်မဲ့အလားအလာတွေပေါ်မှာရောမဝဝေနုဘလို့များမြင်မိပါလဲရှင့်
ဟုတ်ကဲ့ပါကျေးဇူးပါမှာဆိုတော့အခုကျွန်တော်တို့ ICJ မှာရှိနေတဲ့အမှုကဒါရဇဝတ်တရားခုံရုံးမဟုတ်ဘူးပေါ့နော်ဒါရဇဝတ်ကြောင်းရဆွဲတဲ့တရားရုံးမဟုတ်ဘူးဆိုတော့ ICJ ရဲ့ဆုံးဖြတ်ချက်ကနေပြီးတော့ဓာတ်ရိုက်ဒီစစ်တပ်ကိုအရေးယူပြီးတော့မှအပြစ်ပေးနိုင်တာမျိုးမဟုတ်ဘူးသို့တော့ICJ ရဲ့ဆုံးဖြတ်ချက်ထွက်လာတယ်ပေါ့ ICJ ကနေအမိန့်ထွက်လာတယ်ဆိုလို့ရှိရင်တော့ဒါကျမတို့စစ်တပ်ရဲ့လှုပ်ဆောင်ချက်တခြားသောလှုပ်ဆောင်ချက်တွေအခုလက်ရှိကျူးလွန်နေတဲ့ war crimes တွေဆရာသွင်းမှုတွေပြီးလို့ရှိရင်အဲလူသားမျိုးနွယ်စုတွေပေါ်မှာကျူးလွန်နေရသွင်းမှုတွေဒါတတိုင်းပြည်လုံးပြည်သူတွေအပြစ်မဲ့ပြည်သူတွေကိုဒီလိုမျိုးကျမတို့အဲဟိုလေချောင်းတွေတုံးပြီးတော့ဖြစ်အဲလေချောင်းတွေတုံးပြီးတော့တမျိုးဒီအောက်ခြေမှာနော်နီးပေါင်းစုံနဲ့တက်ဖြတ်နေတဲ့ကိစ္စရက်တွေကိုကျမတို့အပြစ်ပေးရေးယူနိုင်ဖို့ဆိုလမ်းကြောင်းတွေကိုဒီအမှုကနေမှတဆင်ပို့ပြီးတော့မှပွင့်လာနိုင်တယ်လို့ထင်တယ်အဲဆိုတော့အဲ့လိုဖြစ်လာတဲ့အခါကျရင်ခုနတခြားသောကျူးလွန်မှုတွေအတွက်ပါကျမတို့တပါးတွန်းတဲ့အခါမှာပို့လွယ်သွားမယ်ပေါ့နော်ကိစ္စတနိုင်ငံလုံးရဲ့ကိစ္စအနေနဲ့ကျမတို့တင်ရတဲ့အခါမှာခုနမြန်မာပြည်ကနေပြီးတော့ Rome Statute ICC ရဲ့ဥပဒေကိုလက်မဲ့မထိုးထားတဲ့အတွက်ကြောင့်မို့လို့အကုန်လုံးကျမတို့ကတင်လို့မရဖြစ်နေရတကယ်လို့ဒီ ICJ ကနေပြီးတော့မှထွက်လာတဲ့အမိန့်ကဒီမှာ genocide ကျူးလွန်ထားတယ်ဆိုလို့ရှိရင်မဖြစ်မနေနိုင်ငံတကာကနေပြီးတော့ဒီစစ်တပ်ကိုအရေးယူတဲ့လမ်းကြောင်းကိုရောက်သွားမှာဖြစ်တယ်ဆိုတော့ပြည်တွင်းမှာကျမတို့ခုန transitional justice process တွေပေါ့နော်ဒီအတွင်းကူပြောင်းရေးဆိုင်ရာတရားစီရင် process တွေပို့ပြီးတော့ဖြစ်လာဖို့အတွက်အားကောင်းလာနိုင်မယ်ဟိုချုပ်ပြီးပြောရမယ်ဆိုရင်ဒီအမှုကနေပြီးတော့မှရိုဟင်ဂျာလူမျိုးတွေရဲ့နစ်နာခဲ့မှုတစ်ခုတည်းကိုပဲပြန်လည်ကုစားပေးနိုင်မယ်အဲတရားမျှတမှုဖော်ဆောင်ပေးဖို့လမ်းကြောင်းကိုရောက်နိုင်မယ်အမှုတီးတဲ့မဟုတ်ဘူးကျမတို့တနိုင်ငံလုံးကနေပြီးတော့စစ်တရဲ့အဲဒီစစ်တရဲ့အောက်မှာဒီကျူခံစားခဲ့ရတဲ့ကျမတို့ရဲ့ခံစားရမှုတွေအဲကျမတို့ရဲ့ဒီနာကျင်မှုတွေဒီရိုဝင်ကြတွေပေါ်မှာကျူးလွန်ခဲ့တဲ့အဲရာဇဝတ်မှုတွေအတွက်ကိုတရားမျှတမှုတွေရမယ်ရိုဝင်ကြတွေကိုပြန်လဲကုစားပေးနိုင်မယ်လမ်းကြောင်းကိုရောက်နိုင်ုံတယ်မကပဲနဲ့ကျမတို့တနိုင်ငံလုံးအတိုင်းဒါကျမတို့စစ်တပ်ကနေပြီးတော့ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေစစ်တပ်ကြောင့်ခံစားခဲ့ရတဲ့ပြည်သူတွေရဲ့ဝေဒနာတွေကိုလည်းပြန်လဲကုစားပေးနိုင်မယ်ပြည်သူတွေဒီပြည်သူတွေအတွက်တရားမျှတမှုကိုလည်းကျမတို့တပါတယ်ပေါ်ဆောင်ပေးဖို့အတွက်ကိုလမ်းကြောင်းတွေရလာမယ်ပြီးလို့ရှိရင်ပြည်တွင်းထဲမှာဆိုလို့ရှိရင်လည်းကျမတို့ပြည်သူတွေဒါလူမျိုးအသီးသီးပေါ့နော်ကျမတို့ပြည်သူတွေအားလုံးကိုဒီလိုမျိုးကျူးလွန်မှုတွေဆက်မဖြစ်အောင် prevent လုပ်နိုင်တဲ့တားဆီးနိုင်တဲ့လမ်းကြောင်းတစ်ခုကိုရောက်သွားမယ်ပို့ပြီးတော့ရောက်ဖို့အတွက်ကိုပို့ပြီးတော့မှလွယ်ကူသွားမယ်ပေါ့နော်ပို့ပြီးတော့မှလွယ်ကူသွားမယ်ဆိုတာထက်ပို့ပြီးတော့မှအယုံဆိုင်မှုရှိလာမယ်ဒီနောက်တက်လာမယ်အစိုးရတွေကဒီအပေါ်မှာအလေးတူဆောင်ရွက်မှုတွေရှိလာရှိဖို့လိုလာလိမ့်မယ်ပေါ့အဲ့တော့ခါကြတော့ဒီအမှုဟာကျမတို့တိုင်းပြည်တစ်ခုလုံးအတွက်အမတန်မှအရေးကြီးပါတယ်ကျမတို့ကဒီနောက်အတိတ်မှာဖြစ်ခဲ့တဲ့ဟာတွေအနာဂတ်ကိုမတည်ဆောင်သွားဖို့ဆိုရင်ဒီမှုဟာအမတန်အရေးကြီးရလို့တော့ကျမမြင်ပါတယ်ဟုတ်ကဲ့
အဲ့တော့အခုဒီလာမဲ့ဒီမေလမှာဆက်ပြီးတော့မှတို့ဒီဟိုတင်ပြနိုင်မဲ့အနေထားအလားအလာအပေါ်မှာအကုန်လုံးကစောင့်ကြည့်အောင်မဲ့အနေထားဖြစ်နေတာပေါ့နော
်ကျမကစိုးရိမ်တာလေသူတို့ကအချိန်တလပဲဆွဲဆွဲဆယ်လပဲဆွဲဆွဲသူတို့အနေနဲ့ကအထောက်ထားခိုင်ခိုင်လုံလုံစူးဖို့ဆိုတာဖြစ်ကုန်မဖြစ်နိုင်ဘူးသူတို့ကကျူးလွန်ခဲ့တဲ့လူတွေပဲဖြစ်တယ်ဆိုတော့အဲ့မကျူးလွန်ခဲ့တယ်ဆိုတဲ့ဟာကိုသူကမကျူးလွန်ဘူးဆိုပြီးတော့မှဘယ်လိုကာကွယ်ဖုံးကွယ်မလဲပေါ့နော်သူတို့ဖုံးကွယ်ဖို့စူးစမ်းကောင်းစူးစမ်းလိမ့်မယ်သို့တော့ဖုံးကွယ်လို့ရကြမှာရမှာဖြစ်တယ်။ဘာကြောင့်လဲဆိုတော့ဒီလိုမျိုးကျူးလွန်မှုတွေဟာကျမတို့မှတ်တမ်းတွေအများကြီးရှိထားပြီးသားဖြစ်တယ်။တက်သေးတွေအများကြီးရှိထားပြီးသားဖြစ်တယ်။ဒီလိုမျိုးကုလသမဂ္ဂအပါအဝင်ဒီလိုမျိုးစုံစမ်းစစ်ဆေးမရှင်တွေကနေပြီးတော့ report တွေအများကြီးထုတ်ထားပြီးသားဖြစ်တယ်။ witness တွေ not victim တွေ survivors တွေသက်သန်းနီးပါးဟာဘင်္ဂလားဒေ့ရှ်မှာငုတ်တုတ်ရှိနေတာဖြစ်တယ်ဆိုဒီလိုမျိုးသူတို့ဘလောက်ပဲစူးစမ်းဒီအမှုကိုတော့သူတို့ဟိုဖုံးကွယ်လို့ရမယ်လို့တော့ကျမမထင်ဘူးပေါ့နော်ဒါပေမဲ့ကျမစိုးရိမ်တာပါလဲဆိုဒီအမှုကိုအခြေခံပြီးတော့သူတို့ကလူမျိုးရေးဘာသာရေးဟိုအမုန်းတရားတွေပွားလာအောင်အဲစူးစမ်းမယ်ဆိုတဲ့ဟာမျိုးကိုတော့ကျမစိုးရိမ်နေရအခုလည်းဒီလိုမျိုးထပ်ပြီးလှုပ်လာနိုင်တယ်လို့ထင်တယ်အဲ့ဒါဆိုလို့ရှိရင်တော့ကျမတို့အတွက်ကတိုင်းပြည်အတွက်ကစိုးရိမ်စရာဖြစ်တယ်ပေါ့နော်ဟုတ်ကဲ့
ရှင်ဟုတ်ကဲ့အဲ့တော့ရှေ့ဆက်သွားမယ်တရခွင်ကိုတော့ဆက်ပြီးစောင့်ကြည့်အောင်မယ်အနေထားဖြစ်တာပေါ့နော်ဟုတ်ကဲ့
ပါ
ဟုတ်ကျေးဇူးအများကြီးတင်ပါတယ်မဝဝင်မှု
ဟုတ်ကဲ့ပါကျေးဇူးပါ
ဟုတ်ကဲ့
VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပါမယ်မေလတရနေ့ကကြာရောက်တဲ့အလုသမားနေ့မှာကဘာသမားလှုပ်သားတွေကလှုပ်ခါလာစာတိုးတက်ရရှိရေးနဲ့အလုကန်အခြေအနေတိုးတက်ကံမွေရေးတောင်းဆိုချီတက်ဆန္ဒပြကြပါတယ်မြန်မာအလုသမားရေးတက်ကြွအလုရှားသူတွေကတော့နိုင်ငံတကာအလုသမားအဖွဲ့ ILO နဲ့ချိတ်ဆက်ပြီးမြန်မာနိုင်ငံတွင်လှုပ်သားအခွင့်အရေးချိုးဖောက်ခံရမှုတွေကိုဖော်ထုတ်နိုင်ဖို့ကြိုးစားနေပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်တင်ပြထားပါတယ်
လေထားမှုနဲ့ဘေးကင်းလုံခြုံတဲ့လုပ်ငန်းခွင်မှာလုပ်သားတွေအလုပ်လုပ်နိုင်ဖို့လိုလားပါတယ်လို့အသက်44နှစ်အရွယ်စင်ယုံအလုပ်သမားမိုးစားမဲ့ရှီလာပီကမေလတရနေ့အလုပ်သမားနေချစ်တဲ့တောင်းဆိုပွဲမှာပြောဆိုတာပါဘင်္ဂလားဒေ့ရှ်နိုင်ငံဒက်ကာမြို့တော်မှာအလုပ်သမားတွေနဲ့တက်ချွာလှုပ်ရှားသူတွေလောက်ခလာစာတိုးမြင့်ရရှိရေးဘေးကင်းလုံခြုံတဲ့လုပ်ငန်းခွင်အလေးထားလေးစားမှုရှိတဲ့ပုံစံမျိုးနဲ့အလုပ်လုပ်ကင်နိုင်ရေးတောင်းဆိုခဲ့ကြပါတယ်။ရှစ်တောင်အရှဒေတာရင်းစီးပွားရေးအကြီးဆုံးအင်ဒိုနီးရှားမှာလည်းမေလတရနေ့အလုပ်သမားနေ့မှာအလုပ်သမားတွေချီတက်ခဲ့ကြပြီးအလုပ်အကင်ဖန်တီးခွင့်ဆိုင်ရာဥပဒေသစ်ကိုကန့်ကွက်ဆန္ဒပြကြပါတယ်။အလုပ်အကင်ဖန်တီးမှုဆိုင်ရာဥပဒေသစ်အပေါ်မကြီးမနက်ဖြစ်နေကြတဲ့အလုပ်သမားအဖွဲ့တွေကရောင်းဆိုအလံတွေ ဆိုင်းဘုတ်တွေဂိုင်းဆောင်ချိတဲ့ခဲကြတာနဲ့အတူပဲရဲတပ်ဖွဲ့ဝင်တွေစစ်သားဥယေ 6,000 ကျော်နဲ့လုံခြုံရေးယူခဲ့ပါတယ်။ပြီးခဲ့တဲ့မတ်လအတွင်းအင်ဒိုနီးရှားလွှတ်တော်ကအတည်ပြုလိုက်တဲ့အလို့အကန့်ဖန်တီးမှုဆိုင်ရာဥပဒေသစ်ဟာဆိုရင်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေပိုပြီးဆွဲဆောင်နိုင်ဖို့ကြိုးပမ်းတာဖြစ်ပါတယ်။ဒါပေမဲ့လည်းဒီဥပဒေဟာဆိုရင်အလို့အကန့်တွေကိုပိုအကျိုးရှိစေပြီးအလို့သမားတွေနဲ့တဘာဝပတ်ဝန်းကျင်ကိုတော့ထိခိုက်စေမယ်လို့ဆိုပြီးဝေဖန်သူတွေကမချေမနှက်ဖြစ်နေကြပါတယ်။တန်တဆိုင်ကြပြပိုင်ကန်လုံးလုံးကန်ရတဲ့အခြေအနေတွတ်တက်ကောင်းမွန်ရေးအတွက်အလို့အကိုင်ဖန်တီးမှုဆိုင်ရာဥပဒေကိုပြန်လည်ပြင်ဆင်ရပါမယ်။ဒီဥပဒေဟာဆိုရင်အလို့ရှင်တွေအကျိုးအတွက်သာဖြစ်ပြီးအလို့သမားတွေအတွက်မဟုတ်ပါဘူးလို့ဆန္ဒပြသူစရီအဂျင်းကပြောပါတယ်။လူရေ289တန်းရဲ့ထက်ဝက်နီးပါးလောက်ကအသက်30အောက်အရွယ်တွေဖြစ်တဲ့အင်ဒိုနီးရှားကတော့စီးပွားရေးဖွံ့ဖြိုးမှုရဲ့အဓိကမောင်းနှင်အဖြစ်နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်နိုင်ဖို့စိတ်အားထက်သန်နေတာဖြစ်ပါတယ်။အလုသမားနေမီဒီနေဟာဆိုရင်အလုသမားရေးချီတက်ဆန္ဒပြတောင်းဆိုမှုတွေနဲ့အတူအထိတ်မှတ်ပြုချီတက်ပွဲတွေလည်းကမ္ဘာတလောမှာလှုပ်ရှားကြပါတယ်။ဖိလစ်ပိုင်မှာမေလ10ရက်နေ့အလုသမားနေမြို့တော်မနီလာမှာချီတက်ကြပါတယ်။အမျိုးသမီးလုံသားတို့နဲ့အတူဖိလစ်ပိုင်ရဲ့ကုန်သွယ်ရေးသမဂ္ဂတွေအားလုံးတို့ကအလုသမားတွေရဲ့ညှို့ခိုင်မာမှုကိုပြတာတဲ့အနေနဲ့ရောလောက်ခလာစာအရေးပေါ်တွန်းမြင်ပေးရေးတညီတညွတ်ထဲတောင်းဆိုမှုအဖြစ်နဲ့ပါလမ်းပေါ်ထွက်ချိတက်ခဲ့ကြတာဖြစ်ကြောင်းဆန္ဒပြခေါင်းဆောင်ဂျွန်းဆယ်ဘာဒါကပြောပါတယ်အနေဆုံးလောက်ခလာစာတွန်းမြင်ပေးရေးနဲ့ပြည်တွင်းအလုအကိုင်းနေကာကွယ်ပေးရေးအတွက်ဖိလစ်ပိုင်ကလုံသားတွေနဲ့တမကဝင်တွေကအစိုးရကိုတောင်းဆိုကြပါတယ်တင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့စင်ကာပူမှာတော့ဆန္ဒပြပွဲတွေနဲ့စူဝေးချီတက်ပွဲတွေကိုရဲတပ်ဖွဲ့ရဲ့ဂျိုတင်အတီးပြုချက်မလို့ပဲခွင့်ပြုထားတဲ့တခုတည်းသောနေရာဖြစ်တဲ့ Speakers Corner မှာအလုသမားညီကလူပေါင်း100လောက်စူဝေးပြီးရွှေပြောင်းထုတ်သားတဲ့အရေးအပါဝင်အလုသမားကြီးစွရင်ချက်တွေကိုဆွေးနွေးခဲ့ကြပါတယ
်။ Yeah, one of the most important demands we have this year.
ဒီနေ့မှာအရေးကြီးဆုံးတောင်းဆိုချက်တစ်ခုကတော့အနေဆုံးလောက်ခလာစာအရေးဖြစ်ပါတယ်လို့အလုသမားနေစူဝေးဘွဲကိုစီစဉ်တဲ့ Workers Make Possible ဆိုတဲ့ NGO အဖွဲ့ဝင်ကိုကီလာအနာမလန်ကပြောဆိုခဲ့တာပါရွှေပြောင်းလုပ်သားတွေအတွက်ရောဒေသခံလုပ်သားတွေအတွက်ပါစားဝတ်နေရေးအတွက်လုံလောက်တဲ့လုပ်အားကရရှိရေးတောင်းဆိုတာဖြစ်ပါတယ်2020ခုနှစ်ဖေဖော်ဝါရီ1ရက်နေ့မှာဆီယနာသိမ်းမှုနဲ့ကြုံခဲ့ရတဲ့မြန်မာနိုင်ငံမှာတော့2023ခုနှစ်မေလ1ရက်နေ့အလုသမားနေချီတက်ဆန္ဒပြပွဲတွေလှုပ်ရှားမှုတွေပေါ်ပေါ်ထင်ထင်မလုပ်နိုင်တဲ့အခြေအနေပါလို့မြန်မာနိုင်ငံအထွေထွေအလုသမားများသမဂ္ဂအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်မိုးဆန္ဒမြင့်က VOA ကိုပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံတွင်းကလုံသားအခွင့်အရေးချိုးဖောက်မှုတွေကိုနိုင်ငံတကာအလုသမားအဖွဲ့ ILO ကစုံစမ်းရေးကော်မရှင်ဖွဲ့စစ်ဆေးမှုမှာတော့မြန်မာအလုသမားတွေတမကတွေပူးပေါင်းဆောင်ရွက်နေတယ်လို့သူမကပြောပါတယ
်။အဲ့တော့ ILO ရဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကနေပြီးတော့မှကျမတို့တင်ပြထားတဲ့အမှုပေါင်းဒါ64မှုရဲ့ပြဿနာတွေကိုလည်းကျမတို့ကန်ကန်ရှင်းမျက်မြင်သက်သေတယ်။ဒါပြီးတော့ကိုယ်စားလှယ်တွေကနေတဆင့်တယ်ကျမတို့ကြားနာမှုတွေကိုလည်းဒါလုပ်နေတော့အဓိကကျမတို့ရဲ့ဖွဲ့ချုပ်မှဆိုလို့ရှိရင် ILO Convention 89လွတ်လပ်စာသင်းမွေးဖွဲ့စည်းခွင့်နဲ့29အထက်မှခိုင်းစေမှုဆိုင်ရာပေါ့နော်ဒီဟာတွေအဓိကကျမတို့အမှုကများတယ်အဲ့တော့ဒီအမှုတွေကိုပဲတောက်လျှောက်သူတို့အနေနဲ့ကြားနာမှုလောက်တာကိုကျမတို့တွေ့ရတယ်ပေါ့နော်အဓိကတော့ ILO Convention ချိုးဖောက်မှုတွေပေါ့နော
်ဟန်စီခန်နီယာဆဲဖြစ်တဲ့လုံသမားတွေလုံသားရေးလှုပ်ရှားသူတွေရှိနေဆဲဖြစ်ပြီးသူတို့ကိုထောက်ဝန်စာတွေ့နိုင်ရေးအတွက်မိသားစုမှာစီးပွားရေးအခက်တွေ့ရတယ်လို့လည်းဒေါ်မိုးဆန္ဒမြင့်ကပြောပါတယ်
နာထောင်ဝင်စားပို့ရေးနော်ပုံမှန်အားလုံးနဲ့ဤသူပို့နိုင်ရည်အတွက်ကိုလည်းသူတို့မှာဒီဟိုစောင့်ဝင်နေရအခက်ခဲတွေကြားကဝင်ငွေလျော့သွားတဲ့အခက်ခဲတွေကြားကလည်းသူတို့မှာပူပင်တော့ကရောက်ကြတယ်ပေါ့နော်ဒီအခက်ခဲတွေကလည်းထက်ရှိလာတယ
်မြန်မာနိုင်ငံတွင်းငွေကြေးဖောင်းပွားမှုနဲ့ကုန်စည်နှုန်းကြီးမြင့်မှုကိုရင်ဆိုင်နေရတဲ့အချိန်မှာအလုသမားတွေအတွက်အနေဆုံးလောက်ခလာစာပြုပြင်ပြောင်းလဲမှုမရှိတာကိုလည်းမြန်မာနိုင်ငံအထွေထွေအလုသမားများတမကများအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်မိုးဆန္ဒမြင့်က VOA ကိုပြောပါတယ်ရှင
်။ကျမတို့ဒီအလုပ်သမားတွေရဲ့နေဆုံးလုပ်ခလာစာကဒီအရက်သားအစိုးရလက်ထက်2018မေလ14ရက်နေ့ကသတ်မှတ်ပြဋ္ဌာန်းခဲ့တဲ့4800ချက်ကအခုအာဏာသိမ်းကာလအ အထိမှဆိုရင်၅နှစ်တာကာလရှိခဲ့ပြီပေါ့နော်ဆိုတော့အဲ့ဒီတုန်းကတတ်မှတ်ပြတ်ထန်းခဲ့တဲ့အနေဆုံးဒုက္ခသစာနှုံထားအခုချိန်ထိကြောင်းလဲတာမျိုးမရှိသေးပါဘူးအမဟုတ်ဘူ
းပတ်တင်ကြီးထိုက်တင်ဆက်တဲ့စီးပွားရေးအစီအစဉ်အပြီးမှာတော့လူမှုရှုခင်းအစီအစဉ်အလဲရောက်ပါပြီမတ်လတုန်းကကျင်းပခဲ့တဲ့အော်စကာဆုပေးပွဲမှာအာရှအနုပညာရှင်တွေကဏ္ဍဆုံးမှာပထမဆုံးအကြိမ်ဆုပေးဂုဏ်ပြုခဲ့ပါတယ်။ဟောလိဝုဒ်ရုပ်ရှင်ကားတွေမှာအာရှအနုပညာရှင်တွေပါဝင်နေတာနှစ်ပေါင်းများစွာကြာမှအခုလိုအတိမတ်ပြုဆုပေးတာနောက်တောင်ကြာနေပါပြီလား။ Los Angeles မှာနေတဲ့ Academy တရုတ်ဆောင်မွေးဝေးမောင်ကိုမဆုမြတ်မွန်ကမေးမြန်းတင်ဆက်ထားပါတယ်။
65ကြိမ်မြောက် Academy ဆုပေးပွဲဟာအာရှတိုက်တာအနုပညာရှင်တွေကိုတော်တော်လေးအတိမတ်ပြုဆုပေးခဲ့တဲ့ပွဲလို့ပြောလို့ရပါတယ်။အကောင်းဆုံးဇာဝင်တချင်းစုကနေပြီးတော့မှအကောင်းဆုံးမှတ်တမ်းရုပ်ရှင်တို့စုအကောင်းဆုံးဇာပုမင်းသားစုအကောင်းဆုံးမင်းသမီးတရုတ်ဆောင်စုအားလုံးကအာရှအမှုပညာရှင်တွေကရရှိခဲ့ကြတာပါအကောင်းဆုံးမင်းသမီးတရုတ်ဆောင်စုကိုရခဲ့တဲ့မလေးရှားကမစ်ရှဲယိုဆိုရင်ဒီအော်စကာဆုပေးပွဲတမိုင်းမှာအကောင်းဆုံးခေါင်းဆောင်မင်းသမီးစုကိုရရှိတဲ့အာရှမင်းသမီးတယောက်အနေနဲ့တမိုင်းတွင်ခဲ့ပါတယ်ကမ္ဘာရုပ်ရှင်လောကမှာအထင်ကြီးဖြစ်တဲ့အော်စကာဆုပေးပွဲဇာတ်ခုံပေါ်မှာဒီနေ့အာရှအမှုပညာရှင်တွေအောင်ပွဲခံနိုင်ခဲ့တာနဲ့ပတ်သက်လို့လော့စန်ဂျလိစ်မြို့မှာနေတဲ့ Academy တရုတ်ဆောင်မေဝင်းမောင်ကအာရှတိုက်သားတွေအတွက်အင်မတန်အားတက်စရာဖြစ်တယ်လို့အခုလိုပြောပါတယ်
။ဝင်တာပါတယ်။ဟိုကြည်လဲကြည်နေပါတယ်။ဒီနှစ်ပေါင်း100နီးပါးလောက်အတွင်းမှာပေါ့နော်။ဒီအာရှတိုက်သူတိုက်သားအာရှတိုက်သူအနေနဲ့ပဲအရင်ပြောမယ်ပေါ့နော်။ဒီတရုတ်ဆောင်မင်းသမီးအကောင်းဆုံးတရုတ်ဆောင်မင်းသမီးဆိုတဲ့ဒီ nomination ပေါ့စကားတင်ဆုကိုကရခဲ့တာခု Michelle Yeoh နဲ့မှာနှစ်ကြိမ်ပဲရှိပါသေးတယ်အဲ့တော့နှစ်ကြိမ်မှာအခု Michelle Yeoh ကတော့အောင်မြင်စွာနဲ့လက်ခံရရှိလိုက်တာပေါ့เนาะဆိုတော့ဝင်တာပါတယ်ကိုရဲ့ဒီအာရှတိုက်သူတွေအတွက်လည်းဝင်တာတယ်ဂုံလဲယူတယ်ကြည်လဲကြည်နေပါတယ
် Hollywood ရုပ်ရှင်သက်တမ်းတစ်ချောင်းမှာဒီရုပ်ရှင်ကတော်တော်များများရဲ့မှာအာရှတရုပ်ဆောင်တွေပါတာအများကြီးရှိခဲ့ပါတယ်ဒါမဲ့လည်းဒီအဓိကတရုတ်ဆောင်နေရာမျိုးထက်ပေါ့နော်ဒီဇက်ပိုဇက်ရအဆင့်မျိုးတွေများပါတယ်အခုကတော့ဒီအော်စကာဆုပေးတဲ့အဆင့်အထိကိုအတိအမှတ်ပြုတ်လာတာပါဆိုတော့ဒါမျိုးဖြစ်သင့်ခဲ့တာရောကြာပြီလို့ပြောချင်ပါရှင
်ပြောရမယ်ဆိုရင်တော့ဟိုအဲ့ဒီလိုတော့ပြောချင်တာပေါ့နော်ဒါပေမဲ့လည်းဟိုဒီမှာကဟိုဒီမှာတကယ်တကယ်ဆိုရင်ဟိုအာရှတိုက်သူတွေအသာထားအောင်ဒီလူမဲတရုတ်ဆောင်နေပေါ့နော်ဒီကလည်းဒီမှာပဲမွေးကြပြီဒီမှာကြီးလာပြီးတော့ဒီလောကထဲမှာရောက်နေတာကိုကြားလာပြီသူတို့တွေတောင်မှတော်တော်နဲ့ဒီလိုနေရာတွေကိုစုတွေရလာတဲ့အစ်စ်တွေကိုရောက်လာဖို့ကတော်တော်ကြာကြာစောင့်ဆိုင်ခဲ့ရတယ်ရှောက်လန်းခဲ့ကြရတယ်ပေါ့နော်ဆိုတော့ဟိုဖြစ်တော့ဖြစ်စေချင်တာပေါ့နော်ဒါပေမဲ့လည်းအကြောင်းအကျောင်းတွေနဲ့ဒီခုနပြောသလိုပေါ့ဟိုဒီမှာကဟိုလူပြူတွေများတဲ့အတိုင်းပြီကိုအဲ့တော့ဒီအာရှတိုက်သားတွေလူမဲတွေတားဝါတဲ့သူတွေဟိုနေရာမရခဲ့တာကလည်းဟိုတဘာဝလိုပဲပြောရမှာပေါ့เนาะဒါပေမဲ့အခုတော့ဒီအဲ့ဒီတဘာဝကတဖြည်းဖြည်းနဲ့တော့ဟိုပြောင်းလဲလာပြီဖြစ်တဲ့အတွက်ဟိုဝင်တာပါတယ်ရှေ့လျှောက်ဆိုရင်ဒီတဲ့ပို့ပြီးတော့ဒါအတိမတ်ပြူတွေခံရဖို့အကြောင်းပဲရှိပါတော့တယ်အဲ့တော့ဟိုနည်းနည်းတော့နောက်ကျသလိုရှိပေမဲ့လည်းကိုယ်လည်းဘာမှမတတ်နိုင်ဘူးလေဆိုတော့ဟိုအခုလုံဖြစ်လာတာကိုပဲဝင်တာပါတယ
်အခုနေ့ဒီအော်စကာဆုပေးပွဲမှာတမိုင်းတွင်ခဲ့တာကတော့အကောင်းဆုံးပေါ့နော်ဇက်ဆောင်မင်းသမီးစုလိုမျိုးဒီစုကြီးတစ်ခုကိုအာရှကမင်းသမီးမီရှဲလ်ကိုရခဲ့တာပါဆိုတော့တကယ်တော့သူဟောလိဝုဒ်ကိုစရောက်ခဲ့တာကလည်း1998ခုနှစ်လောက်ထဲရပါဒီဂျိမ်းစ်ဘွန်ရဲ့ရုပ်ရှင်ကားတစ်ခုဖြစ်တဲ့ဒီ Tomorrow Never Dies ဆိုတာနဲ့စပြီးတော့မှဒီဟောလိဝုဒ်ကသူ့ကိုစပြီးတော့တည်လာတာပေါ့လေဆိုတော့ဒီဂျိုင်းမှလည်းသူပါဝင်ပြီးတော့တယုတ်ဆောင်တဲ့ရုပ်ရှင်ကားတွေမှာအများကြီးရှိပါတယ်ဥမာဒီဒေါ်ဆန်းစုကြည်လိုတယုတ်ဆောင်တဲ့ The Lady လိုကားမျိုးပေါ့လေဆိုသူတယုတ်ဆောင်ထားတဲ့ရုပ်ရှင်ကားတွေလည်းမနည်းပါဘူးဆိုတော့ဒီနှစ်2023ခုနှစ်ကြမှာပဲသူ့ကိုဒီခေါင်းဆောင်မင်းသမီးတယောက်အနေနဲ့အော်စကာဆုပေးတာဖြစ်ပါတယ်ဆိုတော့နောက်ဒီထူတာတစ်ခုကလည်းအသက်60အရွယ်ကြမှာသူဆုရတာပေါ့လေဆိုတော့အဲ့ဒါကရောဘလောက်ထိထူးခြားတယ်လို့ပြောလို့ရပါလဲရှင
်။ तू ကအရင်တော့ဆိုလို့ရှိရင်လည်းတောက်လျှောက်ဒီဟိုတိုင်းကားတွေဒီလိုမျိုး action တွေပေါ့နော် action တွေလိုမျိုးတွေနဲ့လည်းအများကြီးတယုတ်ဆောင်ခဲ့တယ်ဒါပေမဲ့အခုရတဲ့အချိန်မှာတော့တကယ်သူရဲ့တရုတ်ဆောင်မှုပညာပေါ်မှာမူတည်ပြီးတော့ရခဲ့တာဖြစ်တယ်။အဲ့ဒီအတွက်လဲဝင်တာတယ်။ပြီးတော့ဟိုသူမနေ့ကတုန်းကအဲ့ဒီပြောထားတဲ့စကားလေးတစ်ခုကိုတော်တော်လေးသဘောကျတယ်။သူနောက်ဆုံးပြောထားတဲ့ဟာလေးက And ladies don't let anyone tell you that you are past your prime နဲ့ဒါသူ့ရဲ့အသက်ကအခု60ဖြစ်လာပြီ။ဒါပေမဲ့ဒီအမှုပညာမှာလဲတကယ်ဆိုရင်လူတွေကတော့အသက်တွေကကြီးလာကြတယ်ပေါ့နော်။အသက်တွေကြီးလာတယ်။ဒါပေမဲ့ဒီအသက်တွေကြီးလာတာနဲ့အမျှအသိပညာတွေကလဲပြောင်းလဲလာတယ်။ပိုပြီးတော့ဟလာအတွေ့အကြုံတွေကလည်းများလာတယ်လို့အမှုပညာအရေးအသွေးတွေကလည်း ဒါမျိုးတွေကကြာလို့ရော့သွားတယ်လို့မရှိပါဘူးနုပညာအည်သွေးတွေကလည်းကြာတဲ့အခါမှာပူပူပြီးတော့ဟိုတောက်ပြောင်လာတယ်ပူပြီးတော့လေးနဲ့တယ်လေးလေးနဲ့နဲ့နဲ့ပူပြီးတော့ခံစားတယုတ်ဆောင်လာနိုင်တယ်လို့မြင်ပါတယ်ဒါကိုအတွေ့အကြုံပေါ်မှာလည်းကိုမူတည်ပြီးတော့ပေါ့နော်ပြောတာအဲ့တော့သူပြောသွားတဲ့အဲ့စကားလေးကိုလည်းတော်တော်လေးသဘောကျမိပါတယ်အဲ့ဒါကြောင့်မလို့ဟိုအသက်ကြီးသွားပြီဆိုလို့ရှိရင်လည်းဟို has been ကြီးတွေလို့ဟိုမတတ်မှတင်ပါဘူးဟုတ်တယ်နော်အဲ့တော့သူတို့ရဲ့အမှုပညာအည်အသွေးတွေကပူပြီးတော့တောက်ပြောင်လာတယ်ပြီးတော့ဘဝအတွေ့အကြုံတွေကလည်းပိုများလာတယ်အဲ့ဒီအတွက်သူတို့မှာကခံစားဖို့ပြန်လဲပြီးတော့ဖော်ထုတ်ဖို့ဘယ်လိုပြောမလဲအရေးချင်းနေပို့ပြီးတော့ပြည့်စုံလာတယ်လို့ယူဆပါတယ်အဲ့ဒီလိုပဲသဘောထားပါတယ
်ဒီနေရာမှာမမေဝဲမောင်ရဲ့ကိုရိုင်းတွေးချုံလဲမေးချင်ပါတယ်လူကြီးများတဲ့ရုပ်သံ series တစ်ခုဖြစ်တဲ့ New Amsterdam မှာဒီအဲ့တဲ့တရုတ်ဆောင်နေနဲ့မမေဝဲမောင်ပါဝင်ပြီးတရုတ်ဆောင်ခဲ့တယ်ပေါ့လေဆိုတော့အဲ့ဒီမှာပါဝင်တရုတ်ဆောင်နိုင်အောင်ရောဘယ်လိုမျိုးစ조사ခဲ့ရလဲနောက်ဒီကိုရိုင်းအတွေ့အကြုံအရာပေါ့နော်ဒီAmerican ရုပ်ရှင်တရုတ်ဆောင်လောကမှာဒီအာရှတရုတ်ဆောင်တွေအပေါ်မှာအရင်ကထက်ပိုပြီးတော့အလေးပေးလာတယ်နေရာပေးလာတယ်လို့ရောမြင်ပါလားရှင
်အဲ့ဒါကတော့ဟို obviously ပါပဲဟုတ်ပါတယ်အာရှတရုတ်ဆောင်တွေပေါ့နော်အမျိုးသမီးတွေရောအမျိုးသားတွေရောနေရာတွေရလာကြတယ်ပြီးတော့ဒီ New Amsterdam မှာပါဝင်ဖြစ်သွားတာကလည်းဟိုအကြောင်းတိုက်ဆိုင်မှုနဲ့ဒီဘယ်လိုပြောမလဲကိုကလည်းအမှတ်မထင်အဲ့ဒီကြော်ညာလေးဒီ role အတွက်ခေါ်တဲ့ကြော်ညာလေးကိုတွေးလိုက်တယ်တွေးလိုက်တော့ကြည့်လိုက်တဲ့အခါကျတော့ဒီမျိုးသမီးရဲ့အသက်နေထားရောသူ့ဇာတ်လမ်းနဲ့ character ရဲ့ background ကရောကိုနဲ့ကဟိုမစိမ့်လာဘူးဒီကိုလည်းအရင်တစ်ချိန်တုန်းကမြန်မာပြည်မှာရှိတုန်းကအရေးခင်းနေမှာလဲပေါ့လှုပ်ရှားတင်းတလောက်လှုပ်ရှားခဲ့တာလဲရှိတယ်ပြီးတော့ကိုရဲ့အသက်ကလည်းသူတို့တတ်မှတ်ထားတဲ့အရွယ်နဲ့လဲကိုက်ညီတော့ရှောက်လိုက်တာပါနောက်တစ်ခုကတော့ဒီ character ကိုကသူကမြန်မာမျိုးသမီးဖြစ်ရမယ်။သူကဒီတော်လိုင်းရင်းနဲ့ပတ်သက်ပြီးတော့မြန်မာပြည်မှာဖြစ်နေတဲ့မြန်မာလူနာတယောက်ကိုသူကထည့်ချင်တာပါ။ဆိုတော့ဒီအချိန်မှာကဒီအကြောင်းအရာကလည်းလူတွေစိတ်ဝင်စားနေတဲ့အကြောင်းဖြစ်နေတော့မြန်မာပြည်မှာဒီကူးနယ်ပါနဲ့ဆိုတော့ဒီကိစ္စတွေဖြစ်နေတဲ့အချိန်မှာသူကမြန်မာ character တစ်ခုကိုထည့်ထားတာပေါ့။ဒါကြောင့်ခုနပြောသူမှတ်ပါတယ်ညီမပြောသလိုပါပဲ။မြန်မာတွေကို Asian တွေမြန်မာတွေကိုသူစိတ်ဝင်စားလာတယ်သူတို့ they pay attention ပေါ့เนาะအဲ့ဒီအချိန်မှာဆိုတော့ဒါကြောင့်မြန်မာ character တခုကိုသူတို့ဒီထဲမှာဖန်ဆင်းပြီးတော့ထည့်ထားတာပ
ါ American ပြည်တော်စု Los Angeles မြို့မှာနေတဲ့ Academy တရုတ်ဆောင်ပေဝင်းမောင်ဖြစ်ပါတယ်ရှင်အခုလိုမျိုးအာရှအမှုပညာရှင်တွေကဒီကမ္ဘာအထင်ကရ Oscar လို့ဆုကြီးတွေကိုရရှိခဲ့ကြတဲ့အတွက်အာရှတိုက်သားတွေအနေနဲ့ Hollywood ကိုဝင်တိုးဖို့အတွက်ပို့ပြီးတော့မှလမ်းပွင့်လာပြီလို့အားတက်နေကြပါတယ်ရှင်ကျမစုမြတ်မောင်ပါ
လူမှုရှုခင်အစီအစဉ်အပြင်မှာတော့တရင်အချင်းချုပ်လဲရောက်ပါပြီဦးသိမ်းမောင်တန်းပြောပြပေးပါရှင
်တက်ဆောင်ကြတဲ့သွားတဲ့အာဆီယံလူသားချင်းစာနာကူညီမှုညီနိုင်ဆောင်ရွက်ရေးဌာန AHA Center ရဲ့ရင်းနှံပြစ်ခတ်ခံမှုတရင်ပေါ်အလွန်တရာစိုးရိမ်မိတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောရေးဆိုခွင့်ရှိသူမက်သျူးမဲလာကထုတ်ပြန်လိုက်ပါတယ်ရှမ်းပြည်တော်ပိုင်းစီဆိုင်မြို့နယ်အတွင်းအာဆီယံသံတမန်တွေပါဝင်တဲ့ရင်းနှံဟာမနေ့တုန်းကအမည်မသိလက်နက်ကိုင်းတွေရဲ့ပစ်ခတ်မှုကိုခံရပြီးထိခိုက်ဒဏ်ရာရခဲ့သူတော့မရှိခဲ့ပါဘူးမြန်မာစစ်ကောင်စီကတော့အကြမ်းဖက်သမားတွေကပစ်ခတ်ခဲ့တယ်လို့ထုတ်ပြန်ပေမဲ့ဘယ်ဖွဲ့စည်းလဲဆိုတာမပြောပါဘူး NUG အပါဝင်ဒေသတွင်းလှုပ်ရှားနေကြတဲ့လက်နက်ကိုင်းဖွဲ့စည်းတွေကလည်းသူတို့လက်ချက်မဟုတ်ဘူးလို့ပြောနေကြပါတယ်စစ်ကောင်စီရဲ့အကြမ်းဖက်မှုတွေရဲ့တရားဥပဒေစိုးမိုးမှုကိုမျက်ကွယ်ပြုတာတွေကြောင့်ပြည်ပြည်မှာမတည်မငြိမ်ပိုပြီးဖြစ်လာကြပါပဲရှမ်းပြည်မှာအခုလိုအာဆီယံရင်းနှံပြစ်ခတ်ခံရတာလို့အမေရိကန်နိုင်ငံရဲ့ဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီဖြစ်စရာအာဆီယံခေါင်းဆောင်များထိပ်သီးစည်းဝေးမှာတိုင်ငင်မှာပဲဖြစ်ခဲ့တာပါ။အကြမ်းဖက်မှုတွေကိုချက်ချင်းရဖို့နဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့အပါအဝင်အာဆီယံဘုံသဘောထား၅ချက်ကိုစစ်ကောင်စီအနေနဲ့အဓိပ္ပာယ်ရှိရှိအကောင့်တွေဖော်ဖို့နဲ့ဆရာနာရှင်အောက်မှာရုတ်တရက်မနေလိုကြတဲ့မြန်မာပြည်သူလူထုရဲ့ဒီမိုကရေစီရဲ့စိတ်ဆန္ဒတွေကိုလေးစားလိုက်နာဖို့အမေရိကန်အနေနဲ့မြန်မာစစ်ကောင်စီကိုတောင်းဆိုတယ်လို့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တန်တမာတွေနဲ့အရက်သားတွေကိုအကာအကွယ်ပေးရမယ်ဆိုတဲ့အချက်ပါဝင်နိုင်ငံတကာလူသားချင်းစာနာမှုဥပဒေကိုစစ်ကောင်စီအနေနဲ့လိုက်နာဖို့တောင်းဝန်ရှိတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ
။တရင်အချင်းချက်ကိုဦးသိမ်းမောင်တန်းကြေညာခဲ့တာပါရှင်။ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရင်းမှုကမတင်ငီထိုက်ဖြစ်ပြီးတော့အင်ဂျင်နီယာတွေကတော့ Robert Bus နဲ့ Darius Smith တို့ဖြစ်ပါတယ်။ VOA American အသံရဲ့ဒီကနေ့မနက်6နာရီနဲ့9နာရီအစီအစဉ်တွေကို line to meter 24, line to meter 40, line to meter 50နဲ့ line meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျန်းမာရွှင်လန်းပါစေရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနှမောပါ။
This program has come to you from the Voice of America, Washington.